Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမခင်မြွေထွေးပါအမေရိကန်သမ္မတရွေးကောက်ပွဲမှာတော့ဘီလီယံနာတထေးဒေါ်နယ်ထရမ့်ကအနိုင်ရသွားပါပြီ။ဒေါ်နယ်ထရမ့်အနိုင်ရလိုက်တဲ့အပေါ်မှာကမ္ဘာခေါင်းဆောင်တွေကချီကျူးစကားပြောဆိုကြတာရှိသလိုဒီအတွက်ကြောင့်ပဲဒီကမ္ဘာလုံးဆိုင်ရာအစုရှယ်ယာဈေးတွေကတော့တိတိတသားကျဆင်းသွားပါတယ်။တခါစစ်ပွဲတွေပြင်းထန်နေတဲ့ဆီးရီးယားကဒေသတချို့မှာတော့ရုရှားကနောက်ထပ်လေကြောင်းတိုက်ခိုက်တာတွေလုပ်ဖို့စစ်ဆင်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုရှားပေါင်တဲ့သူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြရမှာကအခုကလေးကျွဲတထေးကြီးဒေါ်နယ်ထရမ့်ကိုအမေရိကန်ပြည်အောင်စုရဲ့သမ္မတဖြစ်ရွေးချယ်လိုက်ကြပါပြီ။
I pledge to every citizen of our land that I will be president for all Americans, and this is so important to me.
မေရိကန်ပြည်သူပြည်သားအားလုံးရဲ့သမ္မတဖြစ်စေရမယ်လို့သမ္မတဖြစ်ရွေးခံရတဲ့ထရမ့်ကခုလိုပြောတော်တာအပါအဝင်အပြည့်စုံကိုမကြခင်မှာနားဆင်ကြမှာပါ။ဒါပြင်မေရိကန်ရွေးကောက်ပွဲရလဒ်အပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်မှုနဲ့ဒီရလဒ်ကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးပေါ်မှာကသက်ရောက်နိုင်မလားဆိုတဲ့သုံးသပ်ချက်စာရတွေကိုအခုညပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ရှားဖောင်တို့ကအကြေညာပေးသွားမှာပါရှင်။
ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Billionaire တထေးဒေါ်နယ်ထရမ့်ကသူ့အနိုင်ရတဲ့အကြောင်းကိုကြေညာလိုက်ပါပြီ။ပြိုင်ဘက် Democratic Party ကနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုမထင်မဲ့ပဲ Trump အကြီးအကျယ်အနိုင်ရလိုက်တာပါ။အခုလိုအနိုင်ရလိုက်ပြီးတဲ့နောက်မှာတော့သူ့အနေနဲ့ဒီလစ်လူရှုခံထားရတဲ့အလို့သမားလူဒန်းစာအမျိုးသားအမျိုးသမီးတွေကိုသူ့ဘက်တော့မှချန်လက်သွားမှာမဟုတ်ဘူးလို့ဒီနေ့ရွေးကောက်ခံသမ္မတ Trump ကပြောသွားပါရယ်။ဇန်နဝါရီလ10ရက်နေ့တရားဝင်ကြမ်းသစ်စာချိန်ဆိုပြီးရင်တော့အစိုးရယာရုတာဝန်တွေကိုတခါမှမထမ်းခဲ့ဘူးတဲ့စီးပွားရေးလုပ်ငန်းရှင်ထရမ့်ဟာဒီအမေရိကန်ပြည်ထောင်စုရဲ့အသက်အကြီးဆုံးသမ္မတဖြစ်လာမှာပါရွေးကောက်ပွဲအနိုင်ရှုံးတွေကိုတွက်ချက်ရမှာအရေးပါလာတဲ့ဝစ်ကွန်ဆင်ပြည်နယ်မှာထရမ့်အနိုင်ရတဲ့ဆိုတာကိုအတည်ပြုနိုင်ခဲ့ပြီးတဲ့နောက်မှာတော့ဒီအသက်80အရွယ်မစ္စတာထရမ့်သမ္မတဖြစ်တဲ့ရွေးကောက်တင်မြောက်ခရရတဲ့ဆိုရယ်ကိုအမေရိကန်သတင်းဌာနကြီးတွေအားလုံးကလည်းဒီကနေ့အစောပိုင်းမှာပဲကြေညာခဲ့ကြတာပါထရမ့်အနေနဲ့ဝစ်ကွန်ဆင်ပြည်နယ်မှာအနိုင်ရလိုက်တာကြောင့်မလို့ဒီသမ္မတလောင်းတယောက်အနေနဲ့သမ္မတဖြစ်ရွေးခရရဖို့မှာလိုအပ်တဲ့ပြည်နယ်အလိုက်ဒီသမ္မတနဲ့ဒုသမ္မတတာဝန်တွေကိုရွေးချယ်ခွင့်ရှိသူကိုစလယ်ရီရဲ့ဘဲ150ကျော်ကိုအနိုင်ရလိုက်တာပါရွေးကောက်ပွဲနေ့အထိနောက်ဆုံးလုပ်ခဲ့တဲ့လူမှုစစ်တမ်းအများပြားမှာတော့ထရမ့်ကမစ္စစ်ကလင်တန်အောက်ကိုလူမှုထောက်ခံမှု3လိမ့်မဲ့လောက်နောက်ကျနေခဲ့ပေမဲ့ရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးရမှာအရေးပါတဲ့မြောက်ကာရိုလိုင်းနာနဲ့ဖလော်ရီဒါပြည်နယ်တွေမှာထရမ့်ကအကြီးကျယ်အနိုင်ရသွားတာပါဒါပြေတောင်ပိုင်းပြည်နယ်အများပြားမှာလည်းထရမ့်အနိုင်ရနေတယ်ဆိုတော့ကိုအင်ကာနေညပိုင်းကလေးကရလဒ်တွေမှာဖော်ပြခဲ့တာဖြစ်ပါတယ်။အထက်လွတ်တော်အမတ်သမရဟောင်းဂရောနောက်နိုင်ငံခြားရေးဝန်ကြီးဟောင်းစတဲ့ဒီအစိုးရတာဝန်တွေကိုတစ်ပေါင်းများစွာထမ်းဆောင်ခဲ့တဲ့မစ္စစ်ကလင်တန်ကိုအစိုးရယာရုတာဝန်တခါမှမထမ်းခဲ့ဘူးတဲ့ထရမ့်ကအနိုင်ရလိုက်တာကသူ့အတွက်တော့တကယ်ကြီးမားတဲ့အပွဲဖြစ်နေတာပါရှင်။
အင်္ဂါနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရလိုက်တဲ့အပေါ်ကမ္ဘာခေါင်းဆောင်တွေရဲ့တုံ့ပြန်ချက်တွေကိုလည်းပြောပြခြင်းပါတယ်။အမေရိကန်သမ္မတအဖြစ်ရွေးကောက်ခံရတဲ့ထရမ့်အတွက်ချီးကျူးဂုဏ်ယူတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့မော်စကိုမြို့တော်မှာကျင်းပတဲ့နိုင်ငံခြားတိုင်းပြည်တွေကဂုဏ်သရေရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးကိုပြန်လည်တည်ဆောက်သွားမယ်လို့မဲဆွယ်လှုပ်ရှားမှုတွေအတွင်းထရမ့်ပြောခဲ့တာတွေကိုမစ္စတာပူတင်ကထောက်ပြပြီးတော့နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်အောင်တည်ဆောက်သွားလိုတဲ့အကြောင်းပြောပါတယ
်။ရုရှား готова и хочет восстановления полноформатных отношений с Соединёнными Штатами.
ကျွန်တော်အရင်ကအကြိမ်ပြောခဲ့သလိုပါပဲအမေရိကန်နဲ့ရုရှားဆက်ဆံရေးပြက်ပြားရတာဟာကျွန်တော်တို့ဘက်ကမလိုမဟုတ်ပါဘူးရုရှားအစိုးရအနေနဲ့တော့အမေရိကန်ပြည်ထောင်စုနဲ့ကောင်းမွန်တဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ဆင်သင့်ရှိပါတယ်လို့ရုရှားသမ္မတဗူတင်ကပြောသွားတာပါဂျာမနီဝန်ကြီးချုပ်အန်ဂျလာမာကဲကလည်းအမေရိကန်နဲ့ဂျာမနီနိုင်ငံတို့အကြားတူညီတဲ့စံတန်မိုးတွေအများပြားရှိသလိုသမ္မတအစ်ထရမ့်နဲ့ဆက်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်လိုတဲ့အကြောင်းပြောဆိုခဲ့ပါတယ်ပြင်သစ်သမ္မတဖရော့ဆွာဟော်လွန်ကတော့ထရမ့်အတွက်ဂုဏ်ယူကြောင်းပြောဆိုတဲ့တစ်ချိန်တည်းမှာအခုရွေးကောက်ပွဲကြောင့်မသေးချာမရေရာမှုတွေဖြစ်စေတယ်လို့ပြောသွားပါဗျ။အမေရိကန်အစိုးရအသစ်နဲ့ပြည့်ပြည့်တဲ့ဆက်ဆံရေးတရားပုံမှန်ထားရှိသွားနိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကလည်းပြောဆိုထားပါဗျရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကထရမ့်အနိုင်ရလိုက်တာကြောင့်ကမ္ဘာလုံးဆိုင်ရာအစုရှယ်ယာဈေးတွေတိတိတသားကျဆင်းသွားသလိုအမေရိကန်ဒေါ်လာဈေးနဲ့ယင်းနဲ့ဈေးတွေလည်းကျပါဗျ။ဒီနေ့အစောပိုင်းကဥရောပအစုရှယ်ယာအညွန့်ကိန်းတွေဟာ 1.9 ရာခိုင်နှုန်းအထိကျဆင်းသွားပေမဲ့ညနေပိုင်းမှာတော့အထက်အသစ်ကျဆင်းတဲ့အနေအထားမှာပဲရှိခဲ့ပါတယ်။ အာရှမှာတော့ဂျပန်နီကေးအစုရှယ်ယာအညွန်ကိန်း 9.4 ရာခိုင်နှုန်းနီးပါးအထိကျဆင်းသွားပြီးဟောင်ကောင်ဟန်ဆန်အညွန်ကိန်းကတော့ 2.3 ရာခိုင်နှုန်းကျသွားပါတယ်။ဒါကြောင့်အစုရှယ်ယာရောင်းဝယ်သူအများအပြားကတော့သူတို့အတွက်ဆုံးရှုံးမှုနည်းနိုင်မဲ့ရွှေလိုပစ္စည်းတွေဘက်ကိုပြောင်းပြီးတော့ယင်းနှိမ့်ညံလာကြသလိုရွှေဈေးကလည်းဒီ 3.8 ရာခိုင်နှုန်းအထိတက်သွားပါတယ်။အခုလိုအစုရှယ်ယာဈေးတွေကျဆင်းလာတဲ့အခြေအနေဟာထရမ့်ကဒီစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့စီးပင်းစည်းကမ်းတွေကိုလျှော့ချပြီးတော့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေမှာအပြောင်းလဲတွေအကြီးကြီးမားမားလုပ်သွားမယ်လို့ကတိပေးထားတဲ့အပေါ်မှာပသေးချာမြေယာမှုတွေရှိနေတယ်ဆိုတာကိုမိမောင်းထုတ်ပြလိုက်တာပဲလို့သုံးသက်သူတချို့ကပြောပါတယ်။ဒါပေမဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ထရမ့်ရဲ့အစီအစဉ်တွေဟာရေရှည်မှာစီးပွားရေးကိုအားကောင်းလာစေမှာဖြစ်တယ်လို့ပြောကြတဲ့သူတွေလည်းရှိပါရဲ့ရှင်
။ပြီးခဲ့တဲ့တစ်ပတ်ကျော်ကသမ္မတရွေးကောက်ပွဲရှင်ပြိုင်မှုတွေမှာဟီလရီကလင်တန်မဲအသားစည်းရနေတဲ့အတွက်အထက်လွှတ်တော်ကိုဒီမိုကရက်တွေကပဲထိန်းချုပ်ထားနိုင်မယ်လို့ယုံကြည်ခဲ့ကြပါဗါ။အောက်လွှတ်တော်အတွင်းမှာတောင်မှဒီမိုကရက်တွေအနိုင်ရနိုင်မယ့်အလားအလာတွေကိုတွေးခဲ့ရတာပါ။ဒါပေမဲ့လည်းအင်ကာနေညနဲ့ဗုဒ္ဓနေ့မနေ့ရွေးကောက်ပွဲရလာတွေထွက်ပေါ်လာတဲ့အချိန်မှာတော့ကလင်တန်အကြီးအကျယ်ရေးနှိမ့်ခဲ့တယ်လို့ပဲကွန်ဂရက်အထက်လွှတ်တော်နဲ့အောက်လွှတ်တော်နေရာစလုံးမှာပါ Republican အများစုထိန်းချုပ်ထားနိုင်မှာမာကိုတော့ဒီရှင်းရှင်းလင်းလင်းတွေ့လာရပါတယ်အထက်လွတ်တော်အမတ်နေရာ100ထက်က34နေရာနဲ့အောက်လွတ်တော်အမတ်နေရာ3435နေရာအလုံးအတွက်အင်ကာနေမှာရွေးကောက်ပွဲကျင်းပခဲ့တာပါအခုရွေးကောက်ပွဲရလတွေအရ Republican ကဒီအထက်လွတ်တော်အမတ်နေရာ52နေရာနဲ့ Democrat ဘက်က48နေရာရရှိထားပြီးဆုံးဖြတ်ချက်မထွက်သေးတဲ့အမတ်နေရာ2နေရာကျန်ရှိနေပါသေးတယ်ကွန်ဂရက်လွှတ်တော်ပြန်လည်စတင်မဲ့ဇန်နဝါရီလအထိဆိုရင် Republican တွေကအမှတ်နေရ53နေရာအထိတိုးလာနိုင်ပွဲရှိပါတယ်။ New Hampshire ပြည်နယ်အတွင်းမှာမဲရည်အတွက်63ရာခိုင်နှုန်းရေတွက်ပြီးချိန်မှာတော့လက်ရှိ Republican လွှတ်တော်အမှတ် Kelly Ayotte ကပြိုင်ဘက် Democratic လွှတ်တော်အမှတ် Maggie Hassan ကHassan ကိုဒီအနေငယ်ဥဆောင်နေပါတယ်။ Louisiana ပြည်နယ်မှာတော့ Republican လွှတ်တော်အမှ John Kennedy နဲ့ Democratic လွှတ်တော်အမှ Foster Campbell တို့ဟာအင်္ဂါနဲ့ရွေးကောက်ပွဲမှာ25နဲ့18ရာခိုင်နှုန်းမဲအသီးသီးရရှိခဲ့တဲ့အတွက်ဒီဇင်ဘာလမှာတကြောပြန်ရွေးကောက်ပွဲပြန်လည်ကျင်းပရမှာဖြစ်ပါတယ်။အချောင်းကတော့နှစ်ယောက်စလုံးမဲအရေအတွက်ဟာ50ရာခိုင်နှုန်းအထက်အပြတ်အသတ်အနိုင်မရခဲ့လို့ဖြစ်ပါတယ်ရှင်
။ Mike ပြောင်စုမှာဒီအင်္ဂါနေ့တော့သမ္မတရွေးကောက်ပွဲနဲ့အတူပဲတခြားကိစ္စရပ်တွေအပေါ်မှာလည်းမဲစန္ဒာရှင်တွေမဲပေးဆုံးဖြတ်ခဲ့ကြပါတယ်။ဒီအထဲမှာတော့ဆေးကြောက်ကိုတရားဝင်သုံးဆွဲခွင့်ပြုရေးနောက်သနက်ပိုင်ဆိုင်ခွင့်အနေဆုံးလာစာတိုးမြင့်သတ်မှတ်ရေးစတဲ့ကိစ္စတွေအပါအဝင်ကိစ္စရပ်ပေါင်း150ကျော်ကိုပြည်နယ်35ခုမှာမဲဆန္ဒရှင်တွေသဘောထားပေးခဲ့ကြတာပါ Florida မြောက် Dakota နဲ့ Arkansas ပြည်နယ်တွေမှာစစ်မှားရေးလိုအပ်ချက်အရဆေးကြောက်သုံးဆွဲခွင့်ပြုတဲ့ပြဋ္ဌာန်းချက်ကိုမဲဆန္ဒရှင်တွေထောက်ခံပေးခဲ့ကြပါတယ်ကယ်လီဖိုးနီးယားနဲ့မက်ဆာချူးဆက်ပြည်နယ်တွေမှာတော့အသက်22နှစ်ပြည့်ပြီးသူတိုင်းဆေးကြောက်ကိုအပန်းပြေသုံးဆွဲခွင့်ပြုဖို့ထောက်ခံခဲ့ကြတာပါတနက်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အတင်းကျပ်ဆုံးဥပဒေပြဋ္ဌာန်းထားပြီးဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်မှာအခုတခါထပ်ပြီးတော့တနက်ကြီးစံအများပြားထည့်လို့ရတဲ့ G8 တွေပိုင်ဆိုင်မှုကိုတရားမဝင်သတ်မှတ်ဖို့မဲဆန္ဒရှင်တွေကအတည်ပြုပေးလိုက်ပါတယ်။ Arizona နဲ့ Colorado ပြည်နယ်တွေမှာတော့အနိုင်ဆုံးလို့အားကားကို2020ခုနှစ်မှာတနအီကို12ဒေါ်လာလုံးသတ်မှတ်ဖို့ထောက်ခံခဲ့ကြပါတယ်။တနအီ6.4ဒေါ်လာပဲရတဲ့ Washington ပြည်နယ်မှာတော့အနိုင်ဆုံးလို့အလောက်ခါကို2020ခုနှစ်မှာတနအီ13ဒေါ်လာခွဲအထိသတ်မှတ်ဖို့ပဲပေးခဲ့ပါတယ်။ဘူဆိုရသတ်မှတ်ထားတဲ့အနေအဆုံတနားရီလောကကတော့ 9.25 ဒေါ်လာဖြစ်ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
ဒီအမေရိကန်တန်ကနေဗုဒ္ဓဟူးနေ့ညနိုင်ငံကနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။စစ်ပွဲတွေပြင်းထန်နေတဲ့ဆီးရီးယားနိုင်ငံကဒေသတချို့မှာရုရှားကနောက်ထပ်လေကြောင်းတိုက်ခိုက်တာတွေလုပ်ဖို့စီစဉ်နေတဲ့အပေါ်အမေရိကန်ဆိုရာကကန့်ကွက်ဝေဖန်ထားပါတယ်။အပြစ်မဲ့ပြည်သူတွေကိုအထိကိုက်ခံပြီးရုရှားဆိုရာကဒီလေတက်ဆွာအားပြဖို့အတွက်ကြိုးစားနေတယ်လို့အမေရိကန်ကဆွဆွဲပြောဆိုထားပါတယ်။အလပ်ပုံမျိုးမြောက်ဖက်စင်ကြေဘုံအရက်တွေမှာအရက်စစ်သွေးကြွားတွေကိုပြစ်မှတ်ထားပြီးနောက်ထပ်လေကြောင်းတိုက်ခိုက်တာတွေကိုနိုင်ပိုင်းအတွင်းမှာစတင်မဲ့အကြောင်းရုရှားကာကွယ်ရေးဌာနတာဝန်ရှိသူတွေက Interfax သတင်းအေဂျင်စီကိုအင်ကာနေမှာပြောခဲ့တာပါရုရှားနိုင်ငံရဲ့တခုတည်းသောလေယာဉ်တင်သင်္ဘော Admiral Konevskov ဘောကနေပြီးတော့လေယာဉ်တွေနဲ့ရောနောက်ဆီးရီးယားကံရိုးတန်းမှာရှိတဲ့တခြားသင်္ဘောတွေဘောကနေပဲ့ထိန်ဒုံးကြီးတွေနဲ့ပြစ်လွတ်တာပါအပါအဝင်လေကြောင်းတိုက်ခိုက်တာတွေစပြီးတော့လုသွားမယ်ဆိုတာကိုရုရှားကာကွယ်ရေးဝန်ကြီးဌာနသတင်းရင်းမြစ်တစ်ခုကလည်းပြောပါတယ် မေဂန်ပြည်တော်စုမှရွေးကောက်ပွဲတွေကျင်းပပြီးအစောပိုင်းရလဒ်တွေထွက်ပေါ်လာနေတဲ့အချိန်နဲ့တက်တိုက်ဆိုင်ဆိုင်အခုလေကြောင်းတိုက်ခိုက်မှုတွေကိုလှုပ်သွားဖို့အစိုးရကစီစဉ်နေတာဖြစ်ပါတယ်။ဒီတော့တွင်မှာပဲအလက်ပိုမြို့မြောက်ပိုင်းမှာလည်းအင်္ဂါနေ့တုန်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့ကလင်ငယ်25ရောက်အပါဝင်အရက်သား80ကျော်သေဆုံးခဲ့တဲ့အကြောင်းစီးရီးယားရေးလှည်လာစောင့်ကြည့်သူတွေကပြောပါတယ်ရှင်။
ဂျာမနီနိုင်ငံမှာ IS Islamic အကြမ်းဖက်အဖွဲ့အတွက်တပ်ဖွဲ့ဝင်စုဆောင်းပေးနေတဲ့ဆိုတဲ့ဆွဆွဲချက်နဲ့အမျိုးသား5ဦးကိုအင်ကာနီကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးမှုဟာဂျာမနီနိုင်ငံမှာအစွန်းရောက်တွေကိုချေမှုန်းရမှာအရေးပါတဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့တရားသူကြီးဟေဂိုမတ်စ်ကပြောပါတယ်။ဂျာမနီနိုင်ငံက Lower Saxony နဲ့ North Rhine Westphalia ပြည်နယ်အတွင်းစီးနှင်းရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်ပိုင်းမှာပဲအဲ့ဒီတန်တရားဖြစ်ခံထားတဲ့သူတွေကိုဖမ်းဆီးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။စီးရီးယားမှာရှိတဲ့ IS အဖွဲ့အတွက်မွတ်စလင်တွေကိုစုဆောင်းပေးနေတဲ့အစွန်းရောက်ဂျီဟတ်ကွန်ရက်ဖွဲ့စည်းတဲ့ဆိုတဲ့အမှုနဲ့ဒီလူတွေကိုဆွဆွဲဒီဆွဲချက်တင်ထားတာပါ။တန်တရားဖြစ်ခံထားတဲ့အမျိုးသားတွေထဲကတူဟာအဘူဝါလာဆိုတဲ့နာမည်ကိုသုံးပြီးအသက်32နှစ်အရွယ်ရှိတဲ့အီရတ်လူမျိုးဖြစ်ပါတယ်။သူကိုယ်သူဂိုင်းကောင်းဆောင်တယောက်လို့လည်းပြောပါတယ်။တခြားတန်တရားဖြစ်ခံထားတဲ့လူတွေထဲမှာတော့တူရကီ၊ဂျာမနီနဲ့ကင်မရွန်းနိုင်ငံသားတူတို့ပါဝင်ပြီးနိုင်ငံသားနှစ်ခုကိုကင်ဆောင်တဲ့သူတူလည်းပါပါတယ်ရှင်။
ပြဿနာတွေနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတဘက်ကွန်ဟေကဝန်ကြီးချုပ်တစ်ကိုလွှတ်တော်ကနေရေးချွဲခွင့်ပြုမယ်လို့ပြောဆိုလိုက်ပါတယ်။ဒါဟာကြီးထွားလာနေတဲ့နိုင်ငံရေးအရှုပ်တော်ပုံကြားမှာသမ္မတအဖြစ်ဆက်လက်ရပ်တည်နိုင်မှုကြိုးစားတဲ့အနေနဲ့နိုင်ငံရေးကြီးမားတဲ့အလျှော့ပေးဆောင်ရွက်မှုတစ်ခုပဲဖြစ်ပါတယ်။အထိုက်ခံတွေအဓိကထိန်းချုပ်ထားတဲ့တောင်ကိုရီးယားလွှတ်တော်မှာဒီဥက္ကဋ္ဌချွန်ဆူကျွန်းနဲ့ဒီသမ္မတတို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုလွှတ်တော်ကနေဝန်ကြီးချုပ်တစ်ကိုခန့်အပ်ခွင့်ပြုမယ်အကြောင်းဆုံးဖြတ်ချက်ကိုသမ္မတဘက်ကွန်ထေးကအင်္ဂါနေ့မှာကြေညာလိုက်တာပါ။ဒါအပြင်ဝန်ကြီးချုပ်အနေနဲ့ဒီအစိုးရဝန်ကြီးအဖွဲ့ကိုထိန်းချုပ်ခွင့်ပြုဖို့လဲသမ္မတကသဘောတူခဲ့ပါတယ်။အရင်ကဒီသမ္မတရဲ့မူဝါဒရေးရာထိတ်တဲအကြံပေးတူဖြစ်ခဲ့ဘူးတဲ့ခင်ပြုံကျွန်းကိုဝန်ကြီးချုပ်အဖြစ်သမ္မတဘက်ကွန်ထေးကတိတ်ပကြခင်တို့ကပဲရွေးချယ်အဆိုပြုခဲ့ပေမဲ့မစ္စတာကင်ကိုဒီတရားဝင်ခန့်အပ်မဲ့ကြားနာပွဲကျင်းပဖို့ကိုတော့အတိုက်ခံလွှတ်တော်ဘက်တွေကကန့်ကွက်ထားတာဖြစ်ပါရဲ့ရှင်
။ဟောင်ကောင်လွှတ်တော်ပြန်လည်စတင်တဲ့ဒီကနေ့ဗုဒ္ဓနေ့မှာပဲတရုတ်အစိုးရကိုထောက်ခံတဲ့လူတွေကဟောင်ကောင်လွှတ်တော်အဆောက်အဦရှိမှဆန္ဒပြခဲ့ကြပါတယ်။ဒါဟာဆိုရင်ဟောင်ကောင်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်မယ်လို့တရုတ်နိုင်ငံကဆုံးဖြတ်ချက်ချခဲ့ပြီးကြတဲ့ကပထမအကြိမ်ပြန်လည်စတင်တဲ့လွှတ်တော်အစည်းအဝေးဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကလွှတ်တော်အတွင်းကျန်းသစ္စာတင်ဆိုရမှာဟောင်ကောင်နိုင်ငံရဲ့သမားနှုတ်ဦးဖြစ်တဲ့အသက်25နှစ်အရွယ်ရောင်ဝေချင်းနဲ့အသက်30အရွယ်ပေကီယိုလီဝန်တို့ကဟောင်ကောင်ဟာတရုတ်နိုင်ငံမဟုတ်ဘူးဆိုတဲ့စာတမ်းကင်ဆောင်ပြီးမပွဲမရစကားလုံးတွေကိုတုံတုံပြောဆိုခဲ့ပါတယ်။ကျန်းသစ္စာတင်ဆိုခဲ့ခြင်းမရှိတဲ့သူတို့နှစ်ယောက်ကိုဟောင်ကောင်အုံချုပ်ရေးမှုကတရားစွဲဆိုခဲ့ပြီးနောက်တစ်ကြိမ်ပြန်ပြီးကျန်းသစ္စာပြန်ဆိုဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတောင်းဆိုမှုကိုဟောင်ကောင်အထက်တရားရုံးကပယ်ချခဲ့ပါတယ်။ဒါပေမဲ့သူတို့နှစ်ယောက်ရဲ့အမှုကိုပြီးခဲ့တဲ့ကြာသပတေးနေ့နိုဝင်ဘာလ3ရက်နေ့မှာပြန်လည်ကြားနာဖို့ကိုတော့အတည်ပြုခဲ့ပါတယ်ရှင်။
မက်ခီဘီထွေနဲ့ရှားဖောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်မှာသမရအစ်ရွေးချယ်လိုက်တဲ့အပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုကြည့်အောင်ပါကတိကျွေးတထေးကြီးဒေါ်နယ်ဂျေထရမ့်ကအမေရိကန်ပြည်အောင်စုရဲ့45ဦးမြောက်သမရအဖြစ်ရွေးချယ်ခံလိုက်ရပြီဖြစ်ပါတယ်အမေရိကန်ပြည်သူအားလုံးအတွက်သမ္မတဖြစ်စေရမယ်လို့ကတိပြုပြောဆိုလိုက်တဲ့ဒေါ်နယ်ထရမ့်အမေရိကန်သမ္မတအဖြစ်တာဝန်ယူလာချိန်မှာအစဉ်ဆက်ရှိခဲ့တဲ့ပူးပေါင်းဆောင်ရွက်မှုမျိုးဆက်လက်ရှိစေဖို့မဟာမိတ်တွေကမျှော်လင့်ထားကြပါတယ်။ Republican Party ကတင်မြှောက်တဲ့ဒေါ်နယ်ထရမ့်အမေရိကန်သမ္မတအဖြစ်ရွေးကောက်ခံရမှုအပေါ်မှာကဘာတလွှားတုံ့ပြန်မှုတွေကိုမတ်တကီထိုက်ကစူးစီးတင်ပြထားပါတယ
် I pledgeTo every citizen of our land, that I will be president for all Americans. And this is so important to me. For those who have chosen not to support me in the past, of which there were a few people, I'm reaching out to you for your guidance.
မြန်မာပြည်သူအားလုံးရဲ့သမ္မတဖြစ်စေရပါမယ်လို့ကျွန်တော်နိုင်ငံရဲ့နိုင်ငံသားတွေအားလုံးကိုကြီးပြုပါတယ်။ဒါကကျွန်တော်တို့အတွက်အရေးကြီးပါတယ်။လူနည်းစုပဲဖြစ်တဲ့ရင်းနှုံးကကျွန်တော်ကိုအထောက်ခံခဲ့သူတွေကိုလည်းပြောချင်ပါတယ်ကြီးမြတ်တဲ့ကျွန်တော်တို့တိုင်းပြည်အတွက်အတူတကွစီစီလုံးလုံးလုံးလုံးနိုင်မှုအတွက်ခင်ဗျားတို့အကူအညီတွေယူရပါမယ
်အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတအဖြစ်ရွေးကောက်ခံရတဲ့ဒေါ်နယ်ဂျေထရမ့်ကနယူးယောက်မြို့မှာလုပ်တဲ့အောင်ပွဲအခမ်းအနားမှာအခုလိုပြောဆိုခဲ့တာပါအမေရိကန်သမ္မတဘရက်အိုဘားမားကိုဆက်ခံမဲ့သူအဖြစ် အမေရိကန်ပြည်သူတွေကဒေါ်နယ်ထရန့်ကိုရွေးကောက်လိုက်ပြီးတဲ့နောက်ဒီကနေ့မှာပဲအမေရိကန်ရဲ့အရေးပါတဲ့လုံခြုံရေးမဟာမိတ်ဖြစ်တဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အကြီးအကဲကမကြာမီမှာဒေါ်နယ်ထရန့်နဲ့တွေ့ဆုံဖို့ကြိုးစားမယ်လို့ပြောဆိုလိုက်ပါတယ
် US leadership is as important as ever our alliance
အမေရိကန်ရဲ့ဥဆောင်မှုကအစင်မြဲအရေးကြီးပါတယ်ကျွန်တော်တို့မဟာမိတ်အဖွဲ့အနေနဲ့အမေရိကန်ရဲ့အရင်းအနှီးဆုံးမိတ်ဖက်တွေဖြစ်တဲ့ငင်းကြိုင်းတဲ့ပြည်ပခါတွေကိုဖြည့်ရှင်းဆောင်ရလာတာနှစ်ပေါင်း80ပြည့်သွားတော့မယ်။နေတိုးအဖွဲ့ခိုင်မာအားကောင်းမှုကအမေရိကန်ပြောင်စုအတွက်ရောဥရောပအတွက်ပါကြိုးဖြစ်စေပါရ
။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းမှာဒေါ်နယ်ထရန့်ကသူ့ရွေးကောက်ခံရရင်နေတိုးနဲ့အဆက်ဖြတ်ခြင်းဖြတ်မယ်လို့ပြောဆိုထားခဲ့ပူတာဖြစ်ပါတယ်။တရုတ်နိုင်ငံကတော့အမေရိကန်သမ္မတတင်တဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်ရောကမ္ဘာအကျိုးစီးပွားအတွက်ရောအတူလက်တွဲဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရလူခန်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။我们正在关注美国大选的最终结果。我们期待着同美国新一届政府。
အမေရိကန်ရွေးကောက်ပွဲကိုကျွန်တော်တို့လည်းစောင့်ကြည့်နေပါတယ်။ကျွန်တော်တို့အနေနဲ့ကတော့နှစ်နိုင်ငံပြည်သူတွေ၊ကမ္ဘာပြည်သူတွေအကျိုးစီးပွားအတွက်နှစ်ဖက်အကျိုးရှိမဲ့ဆက်ဆံရေးတိုးတက်ကောင်းမွန်ဖို့အတွက်အမေရိကန်သမ္မတတင်နဲ့လက်တွဲဆောင်ရွက်သွားမှာပါ။
တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရောင်ပြွန်စီကလည်းအမေရိကန်သမ္မတအသည့်အဖြစ်ဒေါ်နယ်ထရန့်ရွေးကောက်ခံရရင်လက်ရှိမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ပေါ်မှာထားရှိထားတဲ့အမေရိကန်မူဝါဒကိုမပြောင်းလဲဖို့မျှော်လင့်တယ်လို့ပြောဆိုပါတယ
်။အော်နူဖဘောကတန်ဆွန်တဲ့တရာတော့ဟာမီဒိုမင်က
ဂဝိုင်းရင်ဆိုင်နေရတဲ့အကြီးမားဆုံးပြဿနာကနျူကလ িয়ার ချင်းချမှုဖြစ်ပြီးတော့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့ဝင်တွေအနေနဲ့မြောက်ကိုရီးယားအပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်တာကိုဆက်ပြီးကျင့်သုံးသွားမယ်လို့မစ္စတာထရမ့်ကထုတ်ပေါ်ပြောဆိုထားတာပ
ါအမေရိကန်သမ္မတရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးတောင်ကိုရီးယားလွှတ်တော်အဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးတဲ့အချိန်မှာနိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်နဲ့ဆက်ဆံရေးထူထောင်ခဲ့တာရာစုနှစ်နှစ်ခုအတွင်းကိုရောက်ရှိလာပြီဖြစ်တဲ့ထိုင်းနိုင်ငံကတော့အမေရိကန်သမ္မတတဲ့အဖြစ်ဘယ်သူပဲဖြစ်လာပါစေထိုင်းနိုင်ငံနဲ့ဆက်ဆံရေးကတော့ပြောင်းလဲမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဖရယုတ်ချန်ဦးချာကဘုတ်ထူးနေမှာတင်းထောက်တွေကိုပြောဆိုလိုက်ပါတယ
်แต่สิ่งที่ประเทศไทยนั้นจะต้องเผชิญต่อไปก็คือเราเป็นมิตรกับสหรัฐอเมริกามา180กว่าปีแล้ว
ကျွန်တော်တို့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်ဖြစ်ခဲ့တာနှစ်ပေါင်း180ကျော်ရှိခဲ့ပါပြီအမေရိကန်သမ္မတအသစ်ဘယ်သူပဲဖြစ်လာဖြစ်လာထိုင်းနိုင်ငံအတွက်တော့တိတ်ကိစ္စမရှိပါဘူးထိုင်းနိုင်ငံအနေနဲ့နိုင်ငံခြားရေးမူဝါဒကိုချိန်ညှိပြီးတော့ရှေ့တိုးဆောင်ရွက်သွားနိုင်မှာပါ
သမ္မတအသစ်အဖြစ်ရွေးကောက်ခံလိုက်ရတဲ့အင်ဂျန်မြေလုပ်ငန်းရှင်ဂရေဂျွဲတထေးကြီးဒေါ်နယ်ထရန့်ကတော့သမ္မတရာဒူတာဝင်ကိုလာမယ့်2019ခုနှစ်မှာစတင်ရယူရမှာဖြစ်ပါတယ်ရှင်
။မန်တကီထိုင်တင်ဆက်တော့တာပါ။အခုတစ်ခါမှာတော့ဒေါ်နယ်ထရမ့်တက်လာလို့နိုင်ငံခြားမူဝါဒတွေမှာပြောင်းလဲနိုင်ပွဲရှိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။အခုဒေါ်နယ်ထရမ့်ကိုအမေရိကန်သမ္မတအဖြစ်ရွေးချယ်လိုက်ပြီးဖြစ်တဲ့အတွက်ကမ္ဘာမှာထိတ်ဆုံးက PPCC ကင်တွယ်ရမယ့်အကိစ္စရဲ့တချို့ပေါ်မှာအမေရိကန်ပြည်ထောင်စုရဲ့ချင်းကပ်ပုံချင်းကပ်နည်းကိုထရမ့်အနေနဲ့ပြောင်းလဲပစ်လိမ့်မယ်လို့နိုင်ငံခြားရေးမူဝါဒကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ VOA ရဲ့နိုင်ငံခြားရေးဌာနဆိုင်ရာသတင်းတောက်နီကီချင်းကသတင်းပေးပို့ထားတာကိုဒေါကင်စိုးဝင်းကပြောပြပေးပါမယ်ရှင
်။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုထိခိုက်နိုင်မယ့်အကြမ်းဖက်ဝါဒချင်းကျောက်မှုကအစအရှေ့လေပိုင်းဒေသပဋိပက္ခရုရှားကယူကရိန်းနိုင်ငံကိုကျူးကျော်မှုနောက်တရုတ်ကပို့ပြီးအင်အားပြလာတာတွေအစုံကမ္ဘာတဝန်စိန်ခေါ်မှုတွေတတိကြီးကိုအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရင်ဆိုင်ရတော့မှာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကအစိုးရအကြမ်းဖက်ဝါဒတိုက်ဖြစ်နေတဲ့စစ်ပွဲကိုနိုင်အောင်တိုက်ရေးဟာသူ့ရဲ့ထိတ်ဆုံးကဦးစားပေးလှုပ်ဆောင်ရမယ့်ထဲကတစ်ခုပါပဲလို့ကြုံဝါခဲ့တာပါ။ဒါပေမဲ့သူမဲဆွယ်စည်းရုံးရေးမှာစကကြီးစကကြဲပြောဆိုအတုံးချခဲ့တာတွေဟာသူ့ကိုအထောက်အကူမပြုပါဘူးလို့ Brookings Institute နိုင်ငံရေးသုတေသနဌာနက Daryl West ကအခုလိုသုံးသပ်ပါတယ်
။ When you're on the world stage
ခင်ဗျားကကမ္ဘာအစင်းမြင့်ပေါ်ရောက်နေပြီဆိုရင်ခင်ဗျားဘာလုပ်လို့လူတိုင်းကတတိထားစောင့်ကြည့်နေကြမှာပါပဲ။နောက်ပြောတဲ့စကားတိုင်းရင်နောက်ကအကျိုးဆက်တွေကိုရှာကြည့်နေကြမှာဖြစ်ပါတယ်။ပြောတဲ့စကားလုံးတွေဟာတခြားလူတွေအပေါ်တက်ရောက်မှုရှိပါတယ်။ကိစ္စရက်တွေပေါ်ခင်ဗျားရဲ့ပြောပုံဆိုပုံပြိပခတွေကိုရှုမြင်ပုံဒီလိုကိစ္စရက်တွေကိုဘလို့နီးနဲ့စူးစမ်းကင်တွယ်မလဲဆိုတာတွေကတက်ရောက်မှုအများကြီးရှိပါတယ်။
သမ္မတအိုဘားမားအစိုးရကရန်ဘက်လိုသဘောထားတဲ့ရုရှားနိုင်ငံနဲ့တူပူးပေါင်းရင်အကျိုးရှိမယ်လို့ဒေါ်နယ်ထရမ့်ကမဲဆွယ်စည်းရုံးရေးမှာတောက်လျှောက်ပြောခဲ့ပါတယ်။နိုင်ငံခြားရေးမူဝါဒကျွမ်းကျင်သူအများစုကတော့သူ့ရဲ့ဒီသဘောထားအတွက်စိုးရိမ်နေကြတယ်လို့စိတ်ရှုပ်နေကြရတယ်လို့ Atlantic Council ကသူတည်သည် John Hubs ကအခုလိုပြောပါတယ်
။ If we were to judge his policy or try to understand his policy
သူမကြခင်ကပြောခဲ့တာတွေကိုအခြေခံပြီး
သူ့ရဲ့မူဝါဒကိုကျွန်တော်တို့အခဲဖြတ်ကြည့်မယ်ဆိုရင်ဒါမှမဟုတ်သူ့ရဲ့မူဝါဒတွေကိုနားလည်ဖို့စ조사ကြည့်မယ်ဆိုရင်ကျွန်တော်ကတိတ်ကိုစိုးရိမ်မိပါတယ်ရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့အခြေခံအချက်တွေကိုသူ့ရဲ့နားမလည်မှုကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့နေတိုးအဖွဲ့ကြီးပေါ်ထားရှိရတဲ့ကျွန်တော်တို့ရဲ့တာဝန်နဲ့ဝေတရားတွေကိုသူကမေးခွန်းထုတ်ခဲ့တာတွေအားလုံးဟာတိတ်ကိုအန္တရာယ်များလှပါတယ်
လွတ်လပ်စွာကုံသွယ်ရေးကိုဘဝင်မကြတဲ့ဒေါ်နယ်ထရမ့်အနေနဲ့အရှိန်အဟုန်နဲ့တိုးတက်နေတဲ့အာရှနဲ့ပစိဖိတ်ဒေသတခွင်းကလွတ်လပ်စွာအခွင့်အလွတ်ကုံသွယ်ရေးသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP လို့ခေါ်တဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့သူ့ရဲ့အစိုးရလက်ထက်မှာရှေ့ဆက်လှုပ်ရှားဖို့မမြင်ဘူးလို့ဒေသန္တရကျွမ်းကျင်သူတွေကသုံးသပ်နေကြတဲ့အကြောင်းမဟာဗျူဟာနဲ့ပြည်တွင်းအခြေအနေသူလစ်လာရေးဌာနရဲ့သုတေသီ Michael Green ကအခုလိုပြောပါတယ
် There has to be a more robust presence
အဲ့ဒီမှာတက်တက်ကြောက်ကြောက်အနေထားနဲ့နေရာယူထားမှာဖြစ်ပါတယ်အဲ့ဒီထဲကတခုပဲပြောပြရမယ်ဆိုရင်ရေချောင်းသွားလာရေးလုပ်ငန်းတွေမှာပြင်းမောတွေအဝင်ထွက်လွတ်လပ်စွာသွားနိုင်ဖို့တော်တော်များများပြောဆိုနေကြတာပါဒါဟာကုံသွယ်ရေးနဲ့ကာကွယ်ရေးအတွက်ကူးလူဆက်ဆံဖို့ပြီးတော့ကြိုတင်ပြင်ဆင်လေ့ကျင့်ထားဖို့အတွက်ဖြစ်ပါတယ်ကျွန်တော်တို့ဒီတက်မကပို့လို့ကြောက်ဖို့လိုအပ်တယ်ဆိုတာကိုအများသဘောတူထားပြီးဖြစ်တယ်လို့ယူဆပါတယ်
တချို့နိုင်ငံရေးအကဲခတ်တွေကတော့နိုင်ငံညာရေးမူဝါဒနဲ့ပတ်သက်လာရင်အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာဒဇိမ့်တက်တဲ့အရင်တယောက်အဖြစ်ရှုမြင်နေကြတယ်လို့ထရမ့်အနေနဲ့ကမ္ဘာကြီးကိုဘလို့ချင်းကံမလဲသူ့ရဲ့အစိုးရဝင်ကြီးအဖွဲ့နဲ့ထိပ်ပိုင်းကယာရုတွေအတွက်ဘလို့ရွေးချယ်သွားမလဲစတာတွေကိုစောင့်ကြည့်နေကြပါတယ်လို့ VOA သတင်းတောက်နိုင်ချင်းကသတင်းပေးပို့ထားတာပါရှင်
ဒေါ်နယ်ထရမ့်တက်လာလို့နိုင်ငံခြားရေးမူဝါဒတွေပြောင်းလဲလာနိုင်ပွဲရှိတဲ့ဆိုတဲ့အကြောင်းကိုဒေါခင်စိုးဝင်းကတင်ဆက်သွားတာပါခုတခါမှာတော့အမေရိကန်ပြည်အောင်စုမှာသမ္မတအသစ်ရွေးလိုက်တော့မြန်မာနိုင်ငံနဲ့ဆက်ဆံရေးအပေါ်မှာရောတည်ရောက်မှုတွေရှိလာနိုင်မလားဆိုတဲ့အကြောင်းကိုသုံးသပ်ချက်တွေကိုတင်ဆက်ပေးပါမယ်။အမေရိကန်ပြည်အောင်စုမှာသမ္မတအသစ်တဦးကိုရွေးချယ်နိုင်ခဲ့တဲ့အတွက်ချီးကျူးတဲ့အကြောင်းနဲ့ရွေးချယ်ခင်သမ္မတဒေါ်နယ်ထရမ့်ဦးဆောင်တဲ့အစိုးရနဲ့မြန်မာနိုင်ငံတို့ကြားရင်းနှီးတဲ့ဆက်ဆံရေးတွေရရှိဖို့မျှော်လင့်တဲ့အကြောင်းကိုမြန်မာသမ္မတရုံးကပြောကြားလိုက်ပါတယ်။အခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့ရွေးကောက်ပွဲရလကြောင်းအပါဝင်နိုင်ငံတကာဆက်ဆံရေးတွေမှာပါတက်ရောက်မှုရှိမယ်လို့မျှော်လင့်နေပေမဲ့လည်းမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာကြီးကြီးမားမားပြောင်းလဲနိုင်မှာမဟုတ်ဘူးလို့မြင်သူတွေလည်းရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲရဲ့နောက်ဆုံးမဲရွေတွက်မှုတွေပြီးဆုံးချိန်မှာ Republican Party ကသမ္မတအလောင်း Donald Trump အနိုင်ရလိုက်တဲ့အတွက်မဲဆွယ်ပွဲဂရီတွေအတိုင်းတိုင်းပြည်ကိုဥဆောင်မှုပေးနိုင်ဖို့နဲ့မြန်မာနိုင်ငံနဲ့ဆက်လက်ပြီးရင်းရင်းနှီးနှီးဆက်ဆံဖို့မျှော်လင့်ကြောင်းမြန်မာသမ္မတရုံးကပြောပါတယ်။ American ပြည်တော်စုရဲ့45ဆမြောက်သမ္မတအဖြစ် American ပြည်သူတွေရဲ့ရွေးချယ်မှုကိုလည်းကြိုဆိုကြောင်းသမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြောဆိုပါတယ်
။အခုလိုရွေးကောက်ပွဲအောင်နိုင်တယ်ပေါ့နော်။အောင်နိုင်တဲ့အတွက်ကျွန်တော်တို့ကဂုဏ်ယူဝမ်းကြောက်တယ်။သူတို့လည်း congratulation ပါကြောပါလေနောက်တစ်ချက်ကတော့သူရဲ့ဆောင်းဖို့တိုင်းပေါ့နော်အမေရိကန်ကိုတက်တဆန်ပေါ့နော်ကြီးညာအောင်လုပ်နိုင်ဖို့အဲ့ဒါကိုလည်းမျှော်လင့်နေအလားတူပဲကျွန်တော်တို့အမေရိကန်မြန်မာနိုင်ငံကြားပူးပေါင်းဆောင်မှုတွေချစ်ချည်ရင်းနှီးမှုတွေဒီဒေါ်နယ်ထရမ့်ရဲ့အိမ်ပြီးတော့တန်းတန်းမှာပုံပုံမြင့်တင်လာဖို့ကျွန်တော်တို့ကတော့မျှော်လင့်ပါတယ
်ဂုဏ်ယူဝမ်းမြောက်ကြောင်းတရားဝင်သွင်းလွှာကိုတော့နိုင်ငံခြားရေးဝန်ကြီးဌာနကပေးပို့ဖို့ရှိကြောင်းလည်းဦးစော်ထေးကပြောပါတယ်လက်ရှိသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ဟာသူ့ရဲ့ပြိုင်ဘက်ဒီမိုကရက်တစ်ပါတီကသမ္မတလောင်းဟယ်လာရီကလင်တန်ကိုအကျိတ်နဲ့ရှင်ပြိုင်ပြီးအနိုင်ရလိုက်တာလည်းဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လာရီကလင်တန်ဟာမြန်မာနိုင်ငံကိုလာရောက်ခဲ့ဘူးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့လည်းရင်းနှီးတဲ့ဆက်ဆံမှုတွေရှိခဲ့သူဖြစ်ပါတယ်။နိုင်ငံရေးလေးလာတုံ့သက်သူစာရေးဆရာဦးကျော်ဝင်းကတော့ဒေါ်နယ်ထရမ့်အနိုင်ရခဲ့တဲ့နောက်အမေရိကန်မြန်မာဆက်ဆံရေးဟာအပြောင်းအလဲမရှိနိုင်ကြောင်းမြန်မာနိုင်ငံရေးမှာထူးထူးခြားခြားတက်ရောက်မှုမရှိနိုင်ကြောင်းသုံးသပ်ပါတယ
်ကျွန်တော်တို့သိထူးထူးခြားဖြစ်မယ်မထင်ပါဘူးဒီလိုပဲပုံမှန်သွားမယ်ထင်ပါတယ်သိထူးခြားမယ်မထင်ပါဘူးမြန်မာနိုင်ငံရေးမှာအပြောင်းအလဲသိရှိမယ်မထင်ဘူးဒီတိုင်းမသွားမယ်ထင
်ရွေးကောက်ပွဲအနိုင်ရကြောင်းသိရပြီးဒေါ်နယ်ထရမ့်ကမိန်ကွန်းပြောကြားရမှာတော့တိုင်းပြည်စည်းဝါးရေးကိုနှစ်စာတိုးအောင်လုပ်မယ်လို့ကြေညာခဲ့တယ်လို့နိုင်ငံတကာဆက်ဆံရေးမှာလည်းအမေရိကန်ပြည်တော်စုနဲ့တင်းမြတ်လိုတဲ့တိုင်းပြည်တွေနဲ့အပြန်အလှန်တင်းမြတ်အောင်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံရေးအကဲခတ်ဦးကျော်ဝင်းကတော့လူကြိုက်များတဲ့မူဝါဒတွေကဘာမှရေပန်းစားလာမှာကိုပဲစိုးရိမ်တယ်လို့ပြောပါတယ
်။အမေရိကန်သမ္မတရဲ့လုံခြုံရေးရှိရဲဆိုပေမဲ့သူ့မှာကျွန်တော်တို့ solution တော့အထင်အကျေရရှိတာပါ။အဲ့တော့သူချင်းအားတော့လုံလို့ရမယ်မထင်ပါဘူး။ကမ္ဘာနိုင်ငံရေးမှာ popular reason ကျစားလာလိမ့်မယ်ထင်လူကြိမ်များတဲ့အပေါ်စားလူကြိမ်များတဲ့အယူအဆတွေချိတ်တက်လာပြီဆိုလို့ရှိရင်တော့ဒီမိုကရက်တစ်ဓမ္မတွေကအကြပဲရောက်မှာပေါ့ဒါတွေကတော့တော်တော်အရေးကြီးလိမ့်မယ်ထင်တယ်
ရွေးကောက်ခံသမ္မတထရန့်ကတော့အပြင်းထန်ရှင်ပြိုင်ခဲ့ရတဲ့မဲဆွယ်စည်းဝေးကာလအတွင်းသဘောထားကွဲလွဲမှုတွေအကြီးအကျယ်ရှိခဲ့ပေမဲ့တိုင်းပြည်ကိုစူးစီးညှဉ်းညွတ်အောင်လှုပ်ဆောင်မှာဖြစ်တယ်လို့လည်းကတိပြုပြောဆိုထားပါတယ်
ကိုမိုးစောတင်ပေးပို့ထားတာပါအခုတခါမှာတော့သူ့ရဲ့ရှင်းနှစ်တာသမ္မတတက်တန်းကုံတော့မှာဖြစ်တဲ့သမ္မတအိုဘားမားရဲ့တာဝန်ထမ်းဆောင်စဉ်တုန်းကဆောင်ရွက်ချက်တွေကိုကြည့်ရအောင်ပါ Illinois ပြည်နယ်အထက်လွှတ်တော်အမတ်ဖြစ်ခဲ့တဲ့ Barack Obama ဟာ2008ခုနှစ်ကဒီမိုကရက်သမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့စဉ်မှာသူဟာအပြောင်းလဲတွေကိုဖန်တီးမဲ့သမ္မတအဖြစ်မျှော်မှန်းထားခဲ့ကြတာပါ1980ခုနှစ်မှာ Republican သမ္မတ Ronald Reagan ရွေးကောက်ခံရစဉ်ကအခြေအနေတွေအတိုင်းလိုပဲအောက်ခြေပြောင်းလဲတွေဖြစ်ဖို့အချိန်တန်ပြီးဆိုပြီးတော့သူကပြောဆိုခဲ့တာပါသမ္မတ Obama အနေနဲ့ရှင်းနှစ်ကြာသမ္မတတက်တန်းနှစ်ကြိမ်တာဝန်ထမ်းဆောင်ပြီးမှတော့သူမျှော်မှန်းထားခဲ့တယ်လို့ဆောင်ရွက်နိုင်ခဲ့ရလားဆိုတာကိုအင်ပြူရောဆိုင်ရာ VOA သတင်းတောက် Cindy Sain ကသမိုင်းပညာရှင်တွေနဲ့စူးစီးတင်ဆက်မေးမြန်းထားပါတယ်ကိုအောင်အောင်ပြောပြပေးမှာပါရှင်
ပထမဆုံးအာဖရိကန်အမေရိကန်သမ္မတကိုရွေးကောက်တင်မြှောက်လိုက်ပြီးမှတော့အင်ဂျီရောမှာ216နှစ်ကြာလူပြည်သမ္မတတွေကြီးဆုံးမှုအဆုံးသတ်သွားပါတယ်။ဒါပေမဲ့လည်းသမ္မတဘရက်ဩဘားမားအနေနဲ့သူ့ရဲ့ကျေပြန့်တဲ့ရည်မှန်းချက်တွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းလှုပ်ဆောင်ထားပြီးလို့အမေရိကန်တက္ကသိုလ်ကသမိုင်းပညာရှင်အယ်လန်လစ်ချမန်ကပြောပါတယ
်။ Obviously he is the first African American
သူဟာပထမဆုံးအာဖရိကန်အမေရိကန်သမ္မတဖြစ်လာပေမဲ့လူမျိုးရေးဘာသာရေးလူမှုရေးအရကိုစားပြုသူတယောက်အနေနဲ့မဟုတ်ဘဲအမေရိကန်အားလုံးရဲ့သမ္မတအဖြစ်အုပ်ချုပ်တာဟာအရန်အရေးကြီးပါတယ်။သူဟာတကယ်စံပြတဦးဖြစ်ခဲ့ပြီးတော့နောက်ကျောင်းရာဇဝင်အပုတ်ချပြောစရာဆိုစရာမရှိသူလည်းဖြစ်တယ်လို့စိတ်ခွန်အားတက်ကြွလောင်ပြောတတ်သူလည်းဖြစ်ပါတယ
်။အများပြည်သူတွေရဲ့ရှေ့မှောက်မှာစံပြဖခင်တဦးအနေနဲ့ရည်တည်နိုင်ခဲ့တာကြောင့်လဲနောက်ခံနိုင်ငံရေးမတူသူတွေကတော့ချီးမွမ်းခဲ့ရတယ်လို့သမရိုးကျအစင်လာကိုဦးစားပေးတဲ့ conservative တဦးဖြစ်သူEric Erickson ကစကိတ်ကနေတဆင့်အခုလိုပြောပါရယ
် seeing both Mr. and Mrs.
သူတို့အားလုံးကမိဘတွေရောသူတို့ကလေးတွေရောစောင့်ကြည့်တဲ့အခါမှာကလေးတွေပေါ်လမ်းညွန်ဆုံးမပေးတဲ့ပုံစံဟာတကယ်ကိုစံနမူနာပြုတင်တယ်လို့ကျွန်တော်ထင်ပါတယ
်ဒါပေမဲ့လည်းနိုင်ငံသားကြီးနဲ့ပြည်တွင်းရေးရမူဝါဒပိုင်းမှာတော့အကောင်းရောအဆိုးပါဒွန်တွဲနေတယ်လို့သမိုင်းပညာရှင်တွေကသုံးသပ်ပါတယ် El Qaeda ကောင်းဆောင် Osama bin Laden ကိုတုတ်တင်နိုင်ခဲ့မှုအပေါ်အောင်မြင်တဲ့ဆောင်ရွက်မှုတစ်ခုအဖြစ်သတ်မှတ်ခဲ့တာတခါကျူးဘားနဲ့သမိုင်းဝင်ဆက်ဆံရေးအသစ်ပြန်လည်စတင်နိုင်ခဲ့တာကိုအများအားထောက်ပြကြပါတယ်စီးရီးယားပါဝင်အရှိအလဲပိုင်းကမတိမငြိမ်ဖြစ်မှုတွေဟာသမ္မတဩဘားမားရဲ့နိုင်ငံသားကြီးမူဝါဒကြာရှုံးမှုရလဖြစ်တယ်လို့ရုရှားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ဖို့တခါတရုတ်နိုင်ငံနဲ့ပိုးပြီးတော့နီးကပ်တဲ့ဆက်ဆံရေးထူထောင်ဖို့အစီအစဉ်ထားတဲ့အတိုင်းဖြစ်မလာဘူးဆိုတာကိုတော့အတော်များများကထောက်ပြကြပါတယ်ပြည်တွင်းရေးရဘက်မှာတော့အမေရိကန်နဲ့အနေနဲ့ Obama ကဲလို့ကျန်းမာရေးဆောက်ရှောက်မှုအစီအစဉ်နဲ့လိန်တူလက်ထက်ခွင့်တရားဝင်ခွင့်ပြုပေးခဲ့တာဟာသမ္မတရဲ့အောင်မြင်မှုတွေဖြစ်တယ်ဆိုတာကိုကြွမ်းကျင်သူတွေကထောက်ပြကြပေမဲ့ဒီကိစ္စနဲ့ပတ်သက်လို့အားလုံးဟာတိတ်ဘဝင်ကျလာတာတော့မဟုတ်ဘူးလို့ Erickson ကပြောပါတယ
် Culturally he has
ရင်းချမှုအရအခြေခံကြကြပြောင်းလဲနိုင်ခဲ့ပေမဲ့ဒါဟာရေရှည်မှာကောင်းမလားဆိုတာကိုတော့ကျွန်တော်မသိပါဘူးသူတာဝန်ကုံဆုံးချိန်မှာအမေရိကန်နေရာဒီအပြောင်းလဲပေါ်မူတည်ပြီးဘယ်တုန်းကနဲ့မှမတူအောင်တစ်ဖက်နဲ့တစ်ဖက်ဆန့်ကျင်ကွဲပြားမှုတွေရှိလာပါတယ
်သမ္မတဩဘားမားအနေနဲ့အပြောင်းလဲတွေဆန်းဆောင်နိုင်တဲ့သမ္မတအဖြစ်သူမျှော်မှန်းထားတယ်လို့ဖြစ်ခဲ့သလားဆိုတာနဲ့ပတ်သက်လို့လွတ်တော်မှာတာဝန်မကင်းကြောင်းသမိုင်းပညာရှင်အယ်လန်လစ်ချမန်ကအခုလိုဝေဖန်ပါတယ
် I don't think he's been quite a transformational president
သူအနေနဲ့အပြောင်းလဲတွေလုပ်နိုင်ခဲ့တယ်လို့ကျွန်တော်မထင်ပေမဲ့သူဟာအတော်အတန်အရေးပါတဲ့သမ္မတတယောက်ပါ Franklin Delano Roosevelt လို့ Ronald Reagan လို့တကယ်အပြောင်းလဲတွေဆွဲဆောင်နိုင်တဲ့သမ္မတမျိုးဘာကြောင့်မဖြစ်လဲဆိုတာကတော့အတိုက်ခံတွေကြောင့်ပါ
သမ္မတဥပမာတာဝန်ပြည့်စုံခြင်းဤမှာတော့သူဟာ Ronald Reagan လိုလူကြိုက်များတဲ့သမ္မတမျိုးအဖြစ်အများစုကသတ်မှတ်ထားပါတယ်သမ္မတရဲ့မူဝါဒအနေနဲ့ပတ်သက်လို့မကြိုက်နှစ်သက်ရင်တော့မှသူ့ရဲ့မိသားစုဘဝကိုတော့ American အများစုကအားကျကြိုက်နှစ်သက်ကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ထားတာပါ VOA ကလည်းခုလိုထုတ်လွှင့်နေတဲ့ Radio Season တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.thaiwanpbs.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့အမျိုးသမီးသတင်းသမားတွေအနေနဲ့ Investigative Journalism လို့ခေါ်တဲ့ရှာဖွေစုံစမ်းထောက်လှမ်းပြီးတော့ဖော်ထုတ်တင်ပြရတဲ့သတင်းနည်းပညာနဲ့ပတ်သက်ပြီးတော့
ဒီမှာနိုင်ငံရသတင်းသမားတွေကလည်း investigate ကိုလုပ်ဖို့စိတ်ဝင်စားနေကြတယ်ပေါ့နော်။ဒါပေမဲ့သတင်းတွေကိုလုပ်ဖို့ခက်ခဲရှိနေကြရဲ့
။သတင်းတော်မတ်ဆူဆန်ထက်ကအခုလိုဆွေးနွေးထားတာကိုမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာအပြည့်စုံနားဆင်ကြမှာပါ။ဒါပြင်ဦးကျော်စန်သားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီပတ်မြန်မာမီဒီယာမြင်ကွင်းမှာ၅ချိန်မြောက်ကျင်းပတဲ့ media conference အကြောင်းနဲ့လက်တလောရိုက်ခတ်နေတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တန်ဖိုးကြီးလက်ပတ်နာရီအကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်။မန်အင်ခိုင်ဦးတင်ဆက်ထားပြီးတော့ကိုစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်။အခုတစ်ပတ်မြန်မာ media မြင်ကွင်းမှာတော့၅ချိန်မြောက်ကျင်းပတဲ့မီဒီယာညီလာခံအတွင်းမြန်မာသတင်းမီဒီယာလောကမှာဖြစ်နေတဲ့အဖြစ်အပျက်တွေအခက်အခဲတွေနဲ့အမျိုးသမီးမီဒီယာသမားတွေကြုံတွေ့ရတဲ့စင်ခေါ်မှုတွေအကြောင်းတင်ပြခဲ့ကြပါတယ်။ဒီညီလာခံကိုသတင်းနဲ့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်အပါအဝင်ပြည်ရင်းပြည်ပမီဒီယာသမားတွေတိုင်းရင်းသားမီဒီယာတွေနဲ့နိုင်ငံတကာကအဖွဲ့အစည်းတွေတက်မတော်နဲ့လွတ်တော်အမတ်တွေပါတက်ရောက်ခဲ့ကြတယ်လို့မီဒီယာလောကအတွင်းမှာတွေ့ကြုံနေရတဲ့ပြဿနာတွေတော်တော်များများကိုဆွေးနွေးခဲ့ကြပါတယ်။မျိုးသမီးသတင်းသမားတွေအနေနဲ့သတင်းအချက်အလက်တွေစုဆောင်းရတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြရမှာ investigative reporting လို့ခေါ်တဲ့ရှာဖွေစုံစမ်းထောက်လှမ်းပြီးတော့ဖော်ထုတ်တင်ပြရတဲ့သတင်းနည်းပညာအကြောင်းနဲ့ပတ်သက်ပြီးထည့်ပြီးဆွေးနွေးကြပါတယ်။လက်တလောစားသုံးစီကိစ္စနဲ့ပတ်သက်လို့စူးစမ်းရှာဖွေဖော်ထုတ်သတင်းတပုတ်ရေးသားခဲ့သူမတ်ဆိုးဆန်ထိုက်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ။ဟိုမြန်မာနိ
ုင်ငံမှာက investigate လုပ်ဖို့ဆိုလို့ရှိရင်အတော့အလေးကအများကြီးရှိနေတယ် issue တွေလည်းအများကြီးရှိနေတယ်မြန်မာနိုင်ငံရသတင်းသမားတွေကလည်း investigate ကိုလုပ်ဖို့စိတ်ဝင်စားနေကြတယ်ပေါ့နော်။ဒါပေမဲ့သတင်းတွေကိုလုပ်ဖို့ခက်ခဲရှိနေရရှိတယ်။အဲငွေကြီးကြီးပေါ့နော်။အဲ့ကဘယ်လောက်ခပ်ပန့်ပေးနိုင်လဲ။ investigate တခုလုပ်ဖို့ဆိုတာကဟိုအသေးအဖွဲတခုလိုလေ။တယောက်တည်းလုပ်လို့ရတဲ့ညာမျိုးမဟုတ်ဘူး။အချင်းအဖွဲစီးတွေလည်းလိုတယ်။သူပြည်တော်အဖွဲစီးတွေလည်းလိုတယ်။အမှဆိုင်ရာတွေကိုဝင်ပြီးတော့ကြောက်ပြဖို့သတင်းအချက်အလက်တွေရဖို့ဆိုတာကျွန်တော်တို့အရင်ခက်ခဲရှိနေရ။တကယ်လည်း investigate ဆိုတာကလူသားတွေပဲလုပ်ရတာလည်းမဟုတ်ဘူးလူကြီးတွေထောက်တွေလည်းလုပ်လို့ရတယ်ဒီအက်စတာထုတ်ဆိုလို့ရှိရင်သူများနိုင်ငံကိုတော်ပြီး investigation လုပ်တယ်အကြီးကသူကအဲ့ဒီအကြောင်းကိုလုပ်ရတော့တဲ့အကြောင်းကြီးကသူကလူသမီးဖြစ်နေတယ်အဲဒါသူကလည်း live view ညီချွေအောင်လုပ်နိုင်တယ်အပြီးတော့အဲ့ဒီတကယ်အတိုင်းဝိုင်းခြေကိုပေါ့နော်နှစ်နှစ်ဆက်ဆက်နှစ်နှစ်ဆက်ဆက်ဝင်တော့ဒီဆိုင်နယ်နဲ့အတွက်အဲ့ဒီသတင်းတွေကအောင်မြင်ခဲ့တယ်ပေါ့နော် investigation လုပ်ဖို့ဆိုတာကနိုင်ငံတကာပညာရှင်တွေရတယ်ဆီလာပြီးတော့ဆွေးနွေးပြီးတာဒါတင်ကြားပြရတယ်နောက်ပြီးတော့ discussion လုပ်ပြရမျိုးဆိုလို့ရှိရင်တော့အဲ့လိုမျိုးလုပ်ပြီးခါနောက်ပိုင်းမှာပြန်လုပ်မယ်ဆိုလို့ရှိရင်တော့ကျွန်မကပူကောင်းမယ်လို့တော့ထင်တယ
်မဆူဆန်ထိုက်ပါလူတွေစိတ်ဝင်စားတဲ့နောက်ထပ်သတင်းတစ်ပုဒ်ကတော့ကလေးစာပေပွဲတော်ကိုတက်ရောက်တဲ့နိုင်ငံတော်တမရကြီးဦးထင်ကျော်ဟာကလေးစာပေတွေနဲ့ပတ်သက်ပြီးစကားပြောဆိုရင်သူ့ရဲ့ဖခင်ဖြစ်သူကဗျာဆရာကြီးမင်းတူဝင်အကြောင်းပြန်ပြောင်းပြောဆိုနေတဲ့မျက်ရည်ကျခဲ့တဲ့ကိစ္စဖြစ်ပါတယ်ဒီကြောင်သတင်းမီဒီယာတွေပေါ်မှာဓာတ်ပုံတွေနဲ့ရေးသားတင်ပြခဲ့ကြသလိုလူမှုကွန်ရက်မီဒီယာတွေပေါ်မှာလည်းအမြင်မတူသူတွေကြအပြန်လှန်ပြောဆိုတာတွေတွေ့ရပါတယ်။နောက်ဆုံးအနေနဲ့တင်ပြချင်တာကတော့အခုတလောရိုက်ခတ်နေတဲ့11 Media ကအမည်မဖော်ထုတ်ဘဲရေးသားထားတဲ့အစိုးရအဖွဲ့ဝင်တဦးနဲ့တန်ဖိုးကြီးလက်ပတ်နာရီအကြောင်းဖြစ်ပါတယ်။အမည်နမထုတ်ဖော်ရေးသားထားတာမဟုတ်ပေမဲ့အစိုးရအဖွဲ့ဝင်ဆိုတဲ့ပုဂ္ဂိုလ်ဟာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတိန်ဖြစ်တယ်လို့ကြေကြေပြန့်ပြန့်ယုံကြည်နေကြသလိုဒီသတင်းအပေါ်လူအများစိတ်ဝင်တစားနဲ့ပြောဆိုနေကြတာတွေ့ရပါတယ်။ဒီလိုရေးသားဖော်ပြမှုအတွက်တရားစွဲဆိုတဲ့အထိဖြစ်လာနိုင်သလားဆိုတာကိုတော့စောင့်ကြည့်နေကြသလိုစီးပွားရေးသမားတဦးဖြစ်တဲ့မောင်ဝိတ်ကလည်းဒီအကြောင်းအရာနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်မယ်ဆိုလာတာကြောင့်အဲ့ဒီကိစ္စပေါ်မီဒီယာသမားတဦးအနေနဲ့ရှုမြင်ပုံကိုသတင်းစာဆရာဦးမြင့်ကျော်ကအခုလိုမှတ်ချက်ပေးပါတယ်
။ရန်ကုန်တိုင်းဝန်ကြီးရဲ့လက်ပတ်နိုင်ဒေါ်လာ3,000,000နဲ့ဆိုရယ်လက်ပတ်နိုင်ကိစ္စနဲ့ပတ်သက်ပြီးတော့ ဟို11 media ရေးသားရတဲ့ဟာပေါ့နော်သူရန်ကုန်တိုင်းဝန်ကြီးချုပ်လို့တော့မပေါ်ရဘူးသို့တော့ဟိုဝန်ကြီးချုပ်တယောက်ဆိုတဲ့ဟာမျိုးနဲ့ပြောရတယ်နောက်ဆက်ဆက်စဉ်းစားကြည့်ရင်တော့ရန်ကုန်တိုင်းဝန်ကြီးချုပ်ပြောတယ်လို့ယူဆနိုင်ကြရရှိတာပေါ့လေဆိုတော့ဒီကိစ္စမှာတော့ဟို media ရဲ့တာဝန်ကတော့အစိုးရအဖွဲ့တွေဒီလက်စားမှုလိုဟာမျိုးကိုစောင့်ကြည့်ဖို့တာဝန်တော့ရှိတယ်ဒါလည်းမှန်တယ်ဒါပေမဲ့လက်စားမှုလိုဟာမျိုးမှာတော့အထောက်အထားခိုင်မာရအောင်ရှာဖွေရမယ်အဲ့ဒီဟာကိုလေကဲ၍တစုံတရာတစ်ဖက်ကဟိုပြောလာတဲ့ခါမှာအဲ့ဒီဟာကိုထုတ်ဟိုပြသနိုင်တဲ့အနေအထားမျိုးရှိရမှာပေါ့နော်ဆိုတော့တစ်ဖက်မှာလည်းအဲ့တော့သူ့ဘက်ကမဟုတ်ခဲ့ဘူးလို့ဆိုရင်သူကလည်းကာကွယ်ပိုင်ခွင့်အခွင့်အလမ်းအခွင့်အရေးရှိတာပေါ့နော
်အခုသတင်းပတ်ထဲမှာတော့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲရက်လက်ထွက်ပေါ်လာမှုအပေါ်မှာမြန်မာပြည်သူတွေကအထူးစိတ်ဝင်စားနေကြတယ်လို့မြန်မာပြည်ရဲ့စီးပွားရေးအခွင့်အလမ်းနဲ့ပတ်သက်ပြီးတော့လေအမေရိကန်ရွေးကောက်ပွဲနဲ့ဆက်ဆက်မှုသတင်းတွေနောက်ပြီးမကြာသေးခင်ကတွေ့ရှိခဲ့တဲ့ကြောက်စိမ့်အရင်းတုံးကြီးဟာအေရှားဝေါ်ကုမ္ပဏီနဲ့အများစုကပိုင်ဆိုင်နေဆိုတဲ့သတင်းတွေဟာမြန်မာမီဒီယာတွေပေါ်မှာကြဲကြဲပြန့်ပြန့်ရေးသားနေရတယ်ဆိုတာကိုတင်ပြရင်းညှိုးချုပ်လိုက်ရပါတယ
်ဤသမဝေတင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာဖြစ်ပါတယ်တော်တာရှင်များရှင်ခုတစ်ခါမှာတော့ဒီတစ်ပတ်စနေနေ့ညတိုင်းရင်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုရဲ့မြို့တော်တမရရုံးဆက်ရာဝါရှင်တန်ဒီစီမြို့တော်ကြီးနဲ့လေမနီးဆက်နိုင်ငံအုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုံကူတူလဲမဟုတ်တဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းတစိမ့်တက်တဲ့အလန့်ဝေးလာတဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတယောက်အမေရိကန်သမ္မတအဖြစ်အရွေးခံရပြီဆိုတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဆက်ဆံရေးအပေါ်ဘလို့များအကျိုးတွေတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-232-382-555လေးကိုဖြစ်စေကြိုတင်အကြောင်းကြားထားနိုင်ရပါတယ်ရှင
်သဒ္ဒရှင်တွေအနေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်အခုဒီခါမှာတော့ဦးကျော်စံတာရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရွေးကောက်ပွဲအနိုင်ရတာတနှစ်အစိုးရတက်တန်း၈လအတွင်း NLG အစိုးရရဲ့ဆောင်ရွက်ချက်တွေထဲမှာထုတ်တက်အောင်မြင်မှုတွေရှိခဲ့သလိုရှေ့မတိုးနိုင်ပဲဖြစ်နေတာတွေလည်းတွေ့ရတယ်လို့မြန်မာအရေးကျွမ်းကျင်သူဝါရီသတင်းစာဆရာကြီး Larry Hagen ကသုံးသပ်လိုက်ပါတယ် Larry Hagen ရဲ့နဲ့ဦးကျော်စံသားတို့သုံးသပ်ထားတာကိုနားဆင်ပါရှင်
လေကြီးကင်းခမမြန်မာနိုင်ငံရွေးကောက်ပွဲကျင်းပခဲ့တာတနှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ် NLD အစိုးရတက်လာတာကတော့၈လလောက်ပဲရှိတယ်လို့ဆိုရပါလိမ့်မယ်ဒါပေမဲ့လည်းဒီအချိန်ဟာမြန်မာနိုင်ငံအစိုးရရဲ့လှုပ်ဆောင်ခဲ့ချက်ကိုပြန်ပြောင်းသွန်းနိုင်မဲ့အချိန်ရောက်ပြီလို့ကျွန်တော်ထင်ပါတယ်ပထမဆုံးကျွန်တော်တို့က NLD အစိုးရရဲ့လှုပ်ဆောင်ချက်ထဲမှာအပြုသဘောဆောင်ပြီးတိုးတက်မှုရှိလာတာကိုအရင်ပြောမယ်ပြီးတော့မှဘယ်လိုအခက်အခဲတွေအနိုင်ချက်တွေရှိနေလဲဆိုတာကျွန်တော်ပြောကြပါစို့ဆိုတော့ပထမဆုံး NLD အစိုးရလှုပ်ဆောင်လာခဲ့တဲ့မြှားထဲမှာကောင်းတဲ့အချက်တွေကိုအကျဉ်းုံလေးပြောပြပါလဲ
Well, I think the most important thing is that we actually have a democratic government that represents the majority.
ရေးကြီးဆုံးချက်ကတော့ဒီမိုကရေစီအစိုးရတည်ရရရှိလာခြင်းပဲဖြစ်ပါတယ်။ရတပြည်သူအများစုကိုးစားပြုတဲ့အစိုးရဖြစ်ပါတယ်။1962ခုနှစ်တည်းကဒါဟာပထမအဦးဆုံးကျင်လူထုသဘောထားထင်ရှားတဲ့အစိုးရပါ။အခုရွေးကောက်ပွဲပြီး၁၂လကြာခဲ့တဲ့အထိပြည်သူတွေတခဲနဲ့ထောက်ခံနေကြသေးပါဒေါန်ဆန်းစုကြည်ပေါ်ယုံကြည်မျှော်လင့်နေကြသေးပါဒုတိယချက်ကတော့ NLD ဟာအခြေအနေတွေကိုမယိုယွင်းအောင်အထူးသတိထားပြီးတော့ဆောင်ရွက်နေရပါတယ်ဒါဟာတိတ်ပြီးတော့အရေးကြီးပါတယ်တတိယချက်ကစစ်တပ်နဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးရှိဖို့လိုအပ်တယ်ဆိုတာကိုဒေါန်ဆန်းစုကြည်သဘောပေါက်ပါတယ်အခုကနှစ်ဖက်ပူးပေါင်းဆောင်ရွက်နေကြပါတယ်စစ်တပ်နဲ့ NLD အစိုးရဟာတစ်ဖက်နဲ့တစ်ဖက်အပြန့်အလန့်လိုအပ်ကြပါတယ်ဒါအပြုသဘောပါနောက်ဆုံးချက်ကတော့အကဲဆက်တဲ့တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စဖြစ်ပါတယ်ဒါရီဟာတမ်းပီရဲ့ရှေ့ရေးအတွက်တိတ်အရေးကြီးပါတယ် NLD ဟာဒီမိုကရေစီနိုင်ငံအတွက်အရေးကြီးတဲ့အခြေခံအုတ်မြစ်ချပေးနေတာဖြစ်တယ်လို့ထင်ပါတယ်ဒါရီအားလုံးဟာအပြုသဘောဆောင်တဲ့ကိစ္စရည်ဖြစ်ပါတယ
်ဟုတ်ကဲ့လယ်ရီအဲ့တော့တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စဆောင်ရွက်တဲ့ကိစ္စမှာတော့တိုးတက်မှုရတယ်လို့ဆိုနိုင်ပါရဲ့လားနေရာတချို့မှာဦးတိုက်ပွဲတွေဆက်လက်ဖြစ်နေသေးပါတခါ Pilonjo, Bikaya say, Surat, the Bodun Jacoleva, Tainda, Lenaga, and Pori Along, let my ye to Ram, Hovivo, Lady Belusum, Lady Chapel.
Well, I think the first thing to say is Aung San Suu Kyi was left the poison chalice by Tain Sein.
Diniama Dong San Suu Kyi, Utain Sein, look at it, Chini and Minibari. Utain Sein, look at it, appear at the Bodun Jet, Shipoy, Lemma, Ditutabe, May, Editega, EBSDF Lu. Diana in Azu Mohotari le Pani Bare. Baby dot Yim Bare, a poor little barbare. Don Sansu Gin in it, be at the bottom Nijago, Lakandu, Lemakandu, Namione, Yensai Niaraba. Don Sansu Giga, Namios alongu, Yinya Pissima, Bawi on Luamava. Dinia Masitaga, be at Lemma Matoduri, Mapaya Lonely Dwe, a catcho Niavare.
Sura, Eri Nasette Yazu Pinunilagan Suraga or Blau ye. My blood tea on my timber, good on Sansu, Majakin, I look at a room, Majakin, I read the house, hello, my Luciani.
I think Pinlong was a very important symbolic event, and it set the
Pinlongilaga, Piao Kuni Nero, the Yitibare, Ninia Pissin, she sent Nine Kisawa. Who they say Malone get a Ninia Pissin, she the land dozy mail, Timare. Dabi may come a congi Nagaro. A pia the bodu ni mu lemma todu ne lemma matodu so bido quelu ni de Kesaga, a lemia, sheo, matona and pinidava. Bio a pica ya say the bodu ni mu ya bidi dao. Nanga ya pilemu yachi surale, amatan kakere sura with the popapu, lubare. Sita suyane tayenda in azurija, yonji muti sapo sura, maluevau, chain you abalime.
Now to who are Larry? Ocho ye yandia, a swim beyond my neck is up your bar. Democracy, possum yen, and Lilioni do a similar viva, one and a lessy ocho yeha. But in the time, I went home long to have the well with a moody cinebare. Larry lets on the bound to get out.
Undoubtedly. There's no doubt that one of the problems that Aung San Suu Kyi is facing is the current bureaucracy.
How do you know the word to worry? Aung San Suu Kyi, diga yen sign yare, petana yaha. Ocho ye yanyane sit that oza oma shin is a pide when you tana. A twiri ocho ye uzi tana sari kesari pidesura tandia shiziam luau. Darigo pione people lu abare. Don Sansu gigaro a kuchi nima. They bido dema piatare. The bomu pialuam shizibo. Dabi me di cheha. Bibi and pione it with handa pinidaba. Ocho ye yanyaga sit that ye a meo nagani yame sure. Saini saitago sit that come pione did mea. Simane ocho ye beyond lady, do ya mam hobau. Bureaucracy yania mapubin the mia, democracy le, pietona mam hobau. Gauna de cugaro, enadi soyaga di ocho ye yania pubin mugo, now chola dre, uza pe tamma tarelu, tishia gemare. Diga beyond lady le, do la yame lu timare.
Nothing that the neck is at the car, see why it is up here, Larry. Enadi soya vi, me ma be the red, a loca in the dre, pomo pandin hangabila, sura, but ma chepa. Do you check out a pipa in him? I'm going to love him. Labu. Sisi Yega, a tipura, say Negre, Sadipin, Ninu than a Java. So Rajano Parma, check with Sabio Javazo. And a Suaha, a look, I'm the day, Pantin Nangavala, Pantin Nevala.
Aung San Suu Kyi and her government have made it very clear that the primary aim of the NLD economic policy is to create jobs. As I was told by
Aung San Suu Kyi, NLD Suya, CYA, Muara. A chicken y manjeha, a loca, pandi yestura, a tija, piotaware. Camagonian or daha, pimala di babu. A loca, a queen lani, jung lani bare. Noguema, a lola meri, miabia lani bare. Taxi drivari, solo e lodari, a lola me, pilani bare. Yinane, the baba dangui longani, do demu, machila redre, pibare. Soro, a soya anine, a loca, pandi y manjago, a conte pobu, josabe me. Ocho ye yandiaga, late babby, just towing and him shivau.
Not who have piba yinimunamu kisapchebare, and I was sepia oma, yinimunamu retinata, wimrabu, suragago, ocho ye yandia, anejela, the chaba, don't yet see the less of your own, Larry.
Well, there are a lot of reasons why foreign investment has been essentially stagnant since this government came to power.
Tisoya de la grega, piba yinimunamu, yet and toara, Johnny mia yua. Simon Gang Kongwe Winitanaga, Dawin Shiduru, Lenyo Tojabare. A chicken saw only Pionlebu, Miadi Lu Anibare. Yinimio Namu Ubriha, Tabido Yetibare. Lotolo Nidigova, Lu Abare. Dario Dizema Goma, Bime Lu, General Nalevare. Dabime, Ledwimaro, Yinimio Nai Chini, investment environment တွေဟာနောက်နှစ်မတ်လအထိဘာမှအမှန်တကယ်ပြောင်းလဲတိုးတက်လာမယ့်အခြေအနေမတွေ့ရပါဘူးပြည်ပရင်းနှီးမြှုပ်နှံမှုအလားအလာဟာနိုင်ငံရေးတည်ငြိမ်မှုမရှိတာကိုကြည့်တယ်ဆိုတာတဲ့တရားဥပဒေခိုင်လုံစိတ်ချရမှုရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေကိုကြည့်ပါတယ် NLD အစိုးရတာဝန်ယူလာတာ9လကျော်လာခဲ့ပြီဖြစ်ပေမဲ့ရင်းနှီးမြှုပ်နှံမှုမူဝါဒတိတိကျကျမကြေညာနိုင်ဖြစ်နေပါတယ်ဒါဟာအဓိကပြဿနာတစ်ရပ်ပါအထူးသဖြင့်ရေနံတဲ့တဘာဝတန်းဝေမှာဆိုရင်အုတ်ချုပ်ရေးရန်တရားကထိကြောက်မှုမရှိတာကိုတွေ့ရပါတယ်အစိုးရရဲ့ညွှန်ကြားချက်အတိအကျမရလို့လည်းဖြစ်နိုင်ပါတယ် NLD အစိုးရအနေနဲ့တော့ဒါဟာငါတို့ရဲ့မဟာဗျူဟာဒါကမူဝါဒဘလို့ဘယ်ကဏ္ဍမှာဘလို့မဲ့လုံးနေရှိတယ်ဆိုတာကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြသဖို့လိုအပ်နေပါတယ
် NLD အစိုးရအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်မဲ့ကိစ္စတစ်ခုလို့ကျွန်တော်ထင်တာကတော့ဘာသာရေးလူမျိုးရေးစစ်မြတ်မှုပြဿနာဖြစ်မဲ့ထင်ပါတယ်NLD ကဒီလိုအခြေအနေမျိုးကိုဘယ်အတိုင်းသာထိဖန်တီးထိမ့်သိမ်းထားနိုင်ပါသလဲအထူးသဖြင့်ရခိုင်ဒေသအခြေအနေဟာသိပ်ပြင်းထန်နေပါတယ်ဒီအရေးတွေမှာ NLD ရဲ့မူဝါဒ NLD ရဲ့ကင်တွယ်နေပုံတွေဟာရလကောင်ပေါ်ထွက်နိုင်မယ်လို့လည်းထင်ပါသလား
Unfortunately, I think this is one of the real weaknesses of the NLD government. I feel quite optimistic about the economy, about the peace process, about
ဒီပြဿနာက NLD အစိုးရအတွက်အရေးကြီးဆုံးနဲ့အခက်အခဲဆုံးစိန်ခေါ်မှုဖြစ်နေပါတယ်။စီးပွားရေးပြဿနာ၊ငြိမ်းချမ်းရေးဖြစ်စဉ်၊လူမှုဖွံ့ဖြိုးရေးကိစ္စ၊ပညာရေးကိစ္စစတာတွေကိုဖြေရှင်းနိုင်မယ်လို့ကျွန်တော်အကောင်းမြင်နေပါတယ်။ဒါပေမဲ့ကံအကြောင်းမလှစွာပဲလူအတိုင်းဝိုင်းနေကြမှာပြိပခါတွေ၊ဘာသာရေးပြိပခါတွေမှာတော့ပြန်လည်တင့်မြတ်ရေးလှုပ်ဆောင်မှုအစိုးရကတိတ်ဆိတ်မဝင်စားသလိုဖြစ်နေပါတယ်။အခြေအနေတွေဟာ NLD အစိုးရကြောင့်ပိုးပြီးတော့ဆိုးဝါးသွားတာတော့မဟုတ်ပါဘူး။ဒါပေမဲ့ပိုမဆိုးအောင်ကြိုတင်ဆောင်ရွက်ထားတာမျိုးမတွေ့ရပါဘူး။နောက်ပြီးရခိုင်ကိစ္စပါ။ပြည်ပကပါဝင်ပတ်သက်မှုတွေရှိပုံရတာကြောင့်ဒါကပိုဆိုးနေပါလေ။ NLD အစိုးရနဲ့ရခိုင်ပြည်မှာရှိနေတဲ့အစိုးရဟာပြဿနာတွေမဆိုးခင်ဘာလုပ်ထားသင့်လဲဆိုတာကိုသဘောပေါက်ဖို့မရပါဘူး။နိုင်ငံသားဖြစ်ခွင့်ပြုရေးဟာအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတာသိကြပါရစေ။ဒါကိုဥပဒေတရားပြဋ္ဌာန်းထားဖို့လိုအပ်ပါလေ။လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့အဖြစ်မျိုးမဖြစ်ရအောင်စစ်တပ်ကလည်းထိန်းထားနိုင်မှုလိုအပ်ပါတယ်ဒီကိစ္စတွေမပြေလည်ရင်တော့ရခိုင်ပြည်ထောင်စုကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမတိမငြိမ်ဖြစ်စေနိုင်ပါနဲ့
လေနောက်ဆုံးမေးချင်တာကတော့နိုင်ငံခြားဆက်ဆံရေးကိစ္စဖြစ်ပါတယ်တက်မှတ်တဲ့လွတ်လပ်သောမူဝါဒကို NLD အစိုးရကကျင့်သုံးဖို့ကြိုးပမ်းနေပါတယ်လှုပ်ဆောင်နေပါတယ်အောင်မြင်ပါသလားတချို့ကပြောရတယ်စီးပွားရေးအတွက်တရုတ်ဘက်ကနည်းနည်းပိုရင်းသလားဆိုပြီးတော့ဝေဖန်တာလည်းရှိပါတယ်လေသဘောကိုသိရတယ
်Foreign policy and foreign relations is probably one of the greatest successes that Aung San Suu Kyi has.
နိုင်ငံခြားရေးမူဝါဒနိုင်ငံခြားရေးဆက်ဆံရေးဟာဒေါ်အောင်ဆန်းစုကြည်အစိုးရတာဝန်ယူလာခြင်းအတွင်းမှာအအောင်မြင်ဆုံးနဲ့အထူးရောက်ဆုံးကိစ္စဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လူတွေကဒါကိုကောင်းကောင်းအမှတ်မပေးကြင်ကြပါဘူး။ဒေါ်အောင်ဆန်းစုကြည်ရဲ့သဘောဟာမြန်မာနိုင်ငံဒီဘယ်အင်အားကြီးနိုင်ငံရဲ့နောက်လိုက်မှမဖြစ်စေရဘူး။အမေရိကန်ရဲ့နောက်လိုက်လည်းမဟုတ်ဘူး။တရုတ်ရဲ့နောက်ကလည်းမလိုက်ဘူး။ဘသူနောက်ကမှမလဲဘူးဆိုတာပါပဲဘယ်မလိုက်တော့လွတ်လပ်တော့မူဝါဒဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံရဲ့အစဉ်အဆက်မူဝါဒလည်းဖြစ်ပါတယ်မြမမူဝါဒရဲ့ဇီယိုက်လက္ခဏာလည်းဖြစ်ပါတယ်အိန္ဒိယတရုတ်အမေရိကန်ဘယ်ဘက်မှမတိညွတ်ပဲနေဖို့ဆိုတာမြန်မာနိုင်ငံအတွက်တိတ်ပြီးတော့ရေးကြည့်ပါဒေါ်အောင်ဆန်းစုကြည်ရဲ့မကြသေးခင်ကပြပခီးစဉ်ဒီမှာသူဟာသူ့မူအတိုင်းမတိမညွတ်လိုက်နာပြတ်တခဲ့ပါတယ်သူရေးထိုးခဲ့တဲ့နှစ်နိုင်ငံသဘောတူညီချက်တွေကိုကြည့်လိုက်ရင်သူ့ရဲ့မူဝါဒဟာလုံးဝလွတ်လပ်တယ်လုံးဝဘဲမလိုက်ဘူးဆိုတာကိုတွေ့ရပါတယ
်ဒေရီရေကနဲ့ဦးကျော်စံသားတို့တင်ဆက်ခဲ့တဲ့မြမရေသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါအခုတစ်ခါမှာတော့အပတ်စဉ်တင်ဆက်နေကြအားကစားခဏကိုနားဆင်ကြရမှာပါကုရင်နိုင်တင်ဆက်ထားပါတယ်ရှင်
ပါဗျာ VOE ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် FIFA ဥက္ကဋ္ဌ Gianni Infantino ကတော့ဘောလုံးသမားအပြောင်းရွှေ့စနစ်ကိုပြန်ပြင်ဖို့လိုပြီးလို့ပြောလိုက်ပါတယ
် It's a transfer system which has been essentially developed back in 2000 2001
ဒီဘောလုံးသမားအပြောင်းရွှေ့စနစ်ကပြီးခဲ့တဲ့2000နဲ့2001ခုနှစ်တွေမှာစဖြစ်လာတာပါအဲဒီတော့ကဥရောပကော်မရှင်ရဲ့သဘောတူညီချက်နဲ့ဖြစ်လာခဲ့တာပါအခု15နှစ်ကြာခဲ့ပြီဆိုတော့ဒါကိုတိတိကျကျလေးနဲ့ထားပြီးပြန်ပြင်ဖို့လိုပြီလို့ကျွန်တော်ထင်ပါတယ်။စီမင်းစည်းကမ်းတွေနဲ့ပတ်သက်လာရင်ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့ရှင်းရှင်းလင်းလင်းရှိအောင်လုပ်ဖို့လိုပါတယ်။ဘာလို့လဲဆိုတော့ဟုတ်တာမဟုတ်တာအပထား။အ ပြောင်းရွှေ့ကိစ္စတွေမှာနောက်ဆုံးမိနစ်ကြာမှာထူးထူးဆန်းဆန်းဖြစ်တာတွေရှိတယ်ဆိုပြီးတချို့ကလည်းမြင်နေကြပါတယ
်ဘောလုံးသမားအပြောင်းရွှေ့ကိစ္စကဒေါ်လာ3ဘီလီယံချီရှိတာကြောင့်ကစားသမားရဲ့အသင်းရဲ့နောက်ပြီးအေဂျင့်တွေကြားထဲမှာငွေကြေးကိစ္စတွေပွင့်လင်းမြင်သာမှုရှိရှိနဲ့ရှင်းရှင်းလင်းလင်းလှုပ်ချင်တာဖြစ်တယ်လို့ပြောလိုက်ပါတယ်ဒါပြင်ဥရောပကဘောလုံးအင်အားကြီးနိုင်ငံတွေကတခြားနိုင်ငံကလူငယ်ကစားသမားတွေကိုငငယ်တည်းရခေါ်ပြီးတော့တကယ်တမ်းမကစားခိုင်းပဲတခြားအသင်းတွေကိုပြန်အငှားချတဲ့ကိစ္စကဘောလုံးဖွံ့ဖြိုးရေးအတွက်မကောင်းတာကြောင့်ဘောလုံးသမားအပြောင်းအရွှေ့ကိစ္စကိုပြင်ဖို့စဉ်းစားလာနေကြတာဖြစ်ပါတယ်ဗျာ日本နိုင်ငံကတော့ကဘာကျော်ဘောလုံးသမားတွေနဲ့နီးပါးတွေကိုတယောက်ပြီးတယောက်ကိုခေါ်နေပါတယ်။ပြီးခဲ့တဲ့ရက်တွေထဲမှာပဲတရုတ်လက်ရွေးစင်အသင်းကကဘာကျော်နီးပါးကြီးလစ်ပီကိုခန့်လိုက်ပြီးလို့မကြသေးဘူး။အခုတစ်ခါရှန်ဟိုင်း SIPG အသင်းကလည်းအင်္ဂလန်နီးပါးဟောင်းအရစင်ရဲ့နေရာမှာရှယ်လ်စီနဲ့တော်တနမ်နီးပါးဟောင်းအန်ဒရေဗီယာဘောစ်ကိုနီးပါးခန့်လိုက်ပါတယ်။တရုတ်သတင်းတွေမှာတော့တစ်နှစ်ကိုဒေါ်လာ 13.8 တန်းပေးရတဲ့အတွက်သူဟာကဘာပေါ်မှာလစာအများဆုံးနီးပါးတွေထဲကတယောက်ဖြစ်ပါတယ်။ဗီယာဘောစ်ကတော့ဒီတာဝန်ကသူ့အတွက်စိန်ခေါ်မှုဖြစ်ပြီးတော့အမတ်ပေးချန်ပီယံဖြစ်ဖို့လဲကြိုးစားသွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။ SIPG အသင်းအထွေထွေမန်နေဂျာကလည်းလာမယ့်2019မှာအနည်းဆုံးတော့ဖလားတစ်ခုခုရဖို့မှန်းထားသလိုလုပ်နိုင်မယ်ထင်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံကအခုလိုနာမည်ကြီးနီးပါးတွေနဲ့ဘောလုံးသမားတွေကိုကြေးကြီးကြီးပေးပြီးခေါ်လာတာကြောင့်အာရှကဘောလုံးထိပ်တန်းဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုအမိလိုက်နိုင်တော့မလားဆိုတာကတော့စိတ်ဝင်စားဖို့ကောင်းနေပြီလို့ဆိုရမှာပါ။တရုတ်သမ္မတရှီကျင်းဖင်ဟာဘောလုံးဝါသနာရှင်တယောက်ဖြစ်ပြီးတော့တရုတ်သင်းကိုလည်းကမ္ဘာဖလားဘူဆွဲဖို့အထီးပါရည်မှန်းထားတဲ့သူဖြစ်ပါတယ်ဗျာ။အင်္ဂလန်ဘက်မှာတော့ချန်ပီယံရှစ်ကဂျူပီယာအသင်းကနီးပါးဟက်ဆောဘန့်ကိုနီးပါးကနေဖြုတ်လိုက်ပါတယ်။ဂျူပီယာအသင်းဟာနော်တန်နမ်ဖောရက်စ်နဲ့တကိုးစီတေးကြပြီးတဲ့နောက်အဆင့်ဆက်ခွန်ကိုရောက်နေတာကြောင့်ဟော်လန်နဲ့ရှောက်စီတိုက်ဆင်မှုဟောင်းဟက်ဆောဘန့်ကိုနီးပါးကနေဖြုတ်လိုက်တာဖြစ်ပါတယ်ဗျာ။ဂျာမန်ဘောလုံးဖွဲ့ချုပ်ကတော့သူတို့ဂျာမနီအသင်းရဲ့တိုက်စစ်မှုနဲ့နီးပါးဟောင်းဖြစ်တဲ့ယော်ဂန်ကလင်းစမန်ကိုဂုဏ်သူဆောင်ဆုချီးမြှင့်လိုက်ပါတယ်။လက်ရှိအမေရိကန်လက်ရွေးစင်အသင်းနီးပါးလုံနေတဲ့ကလင်းစမန်ကိုဂျာမနီအသင်းရဲ့ဂုဏ်သူဆောင်အသင်းကောင်းဆောင်အဖြစ်နဲ့ရွေးချယ်လိုက်တာပါ။လူမ3ရက်နေ့ကလုပ်တဲ့ဒီအခမ်းအနားကိုဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကော့ကိုတိုင်လည်းတက်ရောက်ချီးမြှင့်ခဲ့ပါတယ်
။ Lieber Jürgen Klinsmann, in jedem Fall stehen Sie ab heute in einer Reihe.
ဒီနေ့တော့ Klinsmann ဟာ Fritz Walter, Uwe Seeler, Franz Beckenbauer, Lothar Matthäus တို့နဲ့အတူတူဖြစ်သွားပါပြီ။ဂျာမန်ဘောလုံးအဖွဲ့ချုပ်ကချီးမြှင့်တဲ့ဂုဏ်သူးဆောင်အသင်းကောင်းဆောင်ဖြစ်လာတဲ့အတွက်ရှင့်အတွက်ကျွန်မအထူးပဲဂုဏ်ယူပါတယ်
။ Klinsmann ကလည်းဒီခန်းနာကိုအချိန်ပေးပြီးတက်ခဲ့တဲ့ဝန်ကြီးချုပ် Markov ကိုကျေးဇူးတင်တယ်လို့ပြောပါတယ်
။ Unglaublich, unvergesslicher Moment natürlich, dass unsereBundeskanzlerin sich die Zeit nimmt und diese Laudatio hält. Das ist
da ga bwa ma a myan an a mat ya ni me a chein ma a tu thapin chano ro ye wun ji chauk ga a lout de shou ni de ja ga di pwae ko a chein pe tat pi lo su chi myin ga da ba di the kaung na ro ma shi ba u chano ni ne le american naingan ko pyan twa de kha wun ji chauk ko le kho twa chin ma de ba phit lo le so ro ai lo so yin tu ha american tamara tit phit la ma ba so pi lo Klinsmann ga ha da no pi lo byo ga ba de bya ဖိလစ်ပိုင်နိုင်ငံကနမဲကျော်လက်ဝဲသမားမဲနီပက်ကီယောဟာလက်ဝဲချိုးဝိုင်းတဲ့ကိုတကြောပြန်ဝင်လာတဲ့ပွဲဥပဒေမှာပဲအနိုင်ရသွားပါတယ်။အမေရိကန်နိုင်ငံလော့စ်ဗေဂတ်မှာစနေနေ့ကထိုးသတ်ခဲ့တဲ့ WBO ဝဲလ်တာဝိတ်လက်ဝဲပြိုင်ပွဲမှာပက်ကီယောကအမေရိကန်ကချန်ပီယံဂျက်ဆီဗာဂတ်ကိုအမှတ်နဲ့နိုင်ရပြီးတော့ WBO ချန်ပီယံဖြစ်သွားပါတယ်။ဒိုင်း၃ယောက်စလုံးကလည်းသူ့ကိုတညီတဲ့အနိုင်ပေးခဲ့ကြပါတယ်။ပက်ကီယောဟာပြီးခဲ့တဲ့ April လကတင်မသီဘရက်လီကိုအနိုင်ထိုးပြီးတော့လက်ဝဲလောကကနေအနားယူပြီးလို့ကြေညာပြီးလွတ်တော်အမတ်ဖြစ်တဲ့နိုင်ငံရေးလောကတဲကိုဝင်ခဲ့တာဖြစ်ပြီးတော့အဲ့နောက်အခုတခါလက်ဝဲချိုးဝိုင်းတဲ့ကိုတခါပြန်ဝင်လာခဲ့တာပါဒီပွဲကိုပက်ကီယောကဖိတ်တာကြောင့်သူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ Floyd Mayweather လဲလာကြည့်သွားခဲ့ပါတယ်ဗျာဗြိတိန်နိုင်ငံကတင်နစ်ကစားသမားအန်နီမရေးကတော့ကမ္ဘာအဆင့်တင်နစ်ကစားသမားဖြစ်သွားပါပြီ။ပြင်သစ်နိုင်ငံ Paris Master ပြိုင်ပွဲမှာအန်နီမရေးကဖိုင်နယ်တက်ပြီးတော့ Serbia က Novak Djokovic က Quarter Final မှာရှုံးသွားတာကြောင့် Murray ဟာကမ္ဘာအဆင့်တင်နေရာကိုရောက်လာခဲ့တာပါ။2014ဇူလိုင်ကတည်းကကမ္ဘာနံပါတ်1ဖြစ်ခဲ့တဲ့ Djokovic ဟာအခုနှစ် Australia Open နဲ့ပြင်သစ် Open Grand Slam ပြိုင်ပွဲတွေမှာ ပိုဆွဲပြီးတဲ့နောက်ပိုင်းမှာဒဏ်ရာကြောင့်လက်ဒဏ်ရာကြောင့်လက်စွမ်းသိမ့်မပြနိုင်ပဲရှုံးပွဲတွေများလာခဲ့ပြီးတော့မရီကတော့ဝင်ဘယ်ဒန်နဲ့ရီယိုအိုလံပစ်ပြိုင်ပွဲတွေပိုဆွဲပြီး2016ခုနှစ်မှာ12ပွဲကစားတာမှာဖိုင်နယ်ကို17ကြိမ်အထိတက်ခဲ့ပါတယ်ဒါကြောင့်သူဟာကမ္ဘာစင်တင်နေရာကိုရောက်လာခဲ့တာဖြစ်ပြီးတော့ဒါဟာ1983ကစပြီးတော့ဗြိတိန်နိုင်ငံသားတွေထဲမှာကမ္ဘာစင်တင်နေရာကိုပထမဆုံးရောက်တဲ့သူလည်းဖြစ်ပါတယ်သူအနေနဲ့ကမ္ဘာအဆင့်တက်ဖြစ်လာတဲ့အတွက်ဂုဏ်ယူတယ်လို့မာရီကပြောပါတယ်။ဆိုတော့မာရီအနေနဲ့ဒီနေရာမှာဘလောက်အထိဆက်ပြီးတော့ထိန်းသွားနိုင်မလဲဆိုတာကတော့စိတ်ဝင်စားစရာလိုပဲပြောရမှာပါဗျာ
။ကိုရနိုင်တင်ဆက်သွားတဲ့ပတ်စင်အားကစားကနာကိုနားဆင်ခဲ့ကြရတာပါ။ viewing ကအခုထုတ်လွှင့်နေတဲ့ညပိုင်း9နာရီနေ့10နာရီအထိတနားရီစာအစီအစဉ်ကိုတော့ line meter 24 25နဲ့32တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ကထုတ်လွှင့်တဲ့မြန်မာပိုင်းစီစဉ်ကအစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ website ကတော့ burmese.voanews.com ဖြစ်ပါတယ်။အဲ့မှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းအဲ့ဒီ website မှာကြည့်ရှုလို့ရပါတယ်ရှင်။VOA ကထုတ်လွှင့်တဲ့ဗုဒ္ဓဦးနေ့စီစဉ်နေ့မကြခင်မှာပြီးဆုံးတော့ပါပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမက်ကင်ဖြူထွေးကကြီးညာပေးมาဖြစ်ပါရဲ့ရှင
်ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာတော့ Republican Billionaire တထေဒေါ်နယ်ထရမ့်ကသူ့နိုင်ရတဲ့အကြောင်းကိုကြီးညာပြီးသွားပါပြီပြန်ဘက် Democratic Party ကဒီနိုင်ငံသားရေးဝင်ကြီးရ Hillary Clinton ကိုမထင်မှတ်ပဲထရမ့်ကအကြီးအကျယ်ကိုနိုင်သွားတာပါသူ့အနေနဲ့ဒီလစ်လူရှုခံထားတဲ့အလုပ်သမားလူဒန်းစားတွေလူရဲစားတွေအမျိုးသားအမျိုးသမီးတွေကိုဘယ်တော့မှချမ်းလက်သွားမှာမဟုတ်ဘူးစရာကိုဒီနေ့ရွေးကောက်ခံသမ္မတထရမ့်ကမိန့်ခွန်းပြောသွားပါတယ်ဇန်နဝါရီလ20ရက်နေ့ကျရင်ဒီတရဝင်းကျန်းသစ္စာချိန်ဆိုပြီးရင်တော့ထရမ့်ဟာအရင်တုန်းကအစိုးရယာရုတာဝန်တခါမှမယူခဲ့ဘူးတဲ့ပထမဆုံးဒီအမေရိကန်သမ္မတတစ်ယောက်ဖြစ်လာမှာပါရှင်ဒီသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရလိုက်တဲ့အပေါ်မှာတော့ဒီကမ္ဘာခေါင်းဆောင်တွေကလည်းချီးကျူးစကားတွေပြောဆိုတာရှိပါတယ်အမေရိကန်သမ္မတအဖြစ်ရွေးကောက်ခံရတဲ့အတွက်ချီးကျူးဂုဏ်ပေးတဲ့အကြောင်းကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့မော်စကိုမြို့တော်မှာကျင်းပတဲ့နိုင်ငံသားတိုင်းပြည်တွေကဂုဏ်သိရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။အမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးကိုပြန်လည်တည်ဆောက်သွားမယ်လို့ဒီမဲဆွယ်လှုပ်ရှားမှုတွေအတွက်မှာထရမ့်ပြောဆိုခဲ့တာကိုလည်းမစ္စတာပူတင်ကထောက်ပြပြီးတော့နှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်အောင်တည်ဆောက်သွားလို့လည်းဆိုတာကိုလည်းပြောသွားပါတယ်ရှင်။ဒီအမေရိကန်သမ္မတရွေးကောက်ပွဲမှာထရမ့်အနိုင်ရလိုက်တာကြောင့်မလို့ကမ္ဘာလုံးဆိုင်ရာအစုချေရဈေးကွက်ဈေးတွေကတိတိတသာကျဆင်းသွားသလိုဒီအမေရိကန်ဒေါ်လာဈေးနဲ့ယင်းနဲ့ဈေးတွေလည်းကျပါတယ်။ဒီနေ့အစောပိုင်းကဥရောပအစုရှယ်ယာအညွန်ကိန်းတွေ 1.9 ရာခိုင်နှုန်းအထိကျဆင်းသွားပြီးတော့ဒီအာရှမှာတော့ဂျပန်နီကေးအစုရှယ်ယာအညွန်ကိန်းက 9.4 ရာခိုင်နှုန်းအထိကျဆင်းပြီးဟောင်ကောင်ဟန်ဆန်အညွန်ကိန်းကလည်း 1.3 ရာခိုင်နှုန်းကျပါတယ်ရှင်။ဒီပြီးခဲ့တဲ့သတင်းပတ်ကျော်တုန်းကသမ္မတရွေးကောက်ပွဲရှင်းပြိုင်မှုတွေမှာ Hillary Clinton မဲသားစီရနေတဲ့အတွက်အထက်လွှတ်တော်ကို Democrat တွေကပဲထိကျုပ်ထားနိုင်လိမ့်မယ်လို့ယုံကြည်ခဲ့ကြပေမဲ့လို့ဒီအောက်လွှတ်တော်အတွင်းမှာတော့မှဒီ Democrat တွေအနိုင်ရမယ့်အလားအလာတွေတွေ့လာရပေမဲ့လည်းအခုဒီအင်္ဂါနေ့ညနဲ့ဗုဒ္ဓဦးနေ့မနေ့ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာတဲ့အချိန်မှာတော့ Clinton အကြီးကျယ်အရင်နိုင်သွားသလိုအထက်နဲ့အောက်လွှတ်တော်နေ့စလုံးမှာလည်း Republican အများစုထိကျုပ်နိုင်မယ့်အလားအလာတွေတွေ့နေရပါတယ်ရှင်
။သတင်းချွတ်ချွတ်ကို McKinney ထွေးကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ Matt Thinking Type ဖြစ်ပြီးတော့engineer ကတော့ audio speakers ဖြစ်ပါတယ်ကျမအီတန်စင်ပါရှင် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.